Welcome to the Voice of America in Burmese.
မင်္ဂလာညချမ်းသာသောရှင်များရှင် VOA မြန်မာပိုင်းအစီအစဉ်2015ခုနှစ်ဇွန်လ26ရက်တောက်ကြနေ9:00နာရီနေ့စနေနေ့အစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီရှင်ကျမနန်းလပိုင်ပါအခုညပိုင်းအစီအစဉ်တွေကိုတာဝန်ယူတင်ဆက်ပေးမှာပါရှင
်မင်္ဂလာပါခင်ဗျာကျွန်တော်ကတော့အောင်ပါဒီကနေ့ညဘက်သတင်းတွေကိုမတ်သိန်းကြီးထိုက်နေအတူညညာပေးသွားမှာပါမြေလဲပင်လယ်ကန်ယူရန်ကဟိုတယ်တစ်ခုအနီးမှာအကျန်းဖက်သမားတွေကတိုက်ခိုက်တာကြောင့်လူ22ဦးထက်မနည်းတေဆုံးသွားတာ။နောက်အိန္ဒိယအနောက်ပိုင်းဂူဂျရက်ပြည်နယ်မှာရေကြီးတာကြောင့်လူပေါင်း34ဦးတေဆုံးခဲ့တာ။ဒီအကြောင်းနောက်ဆုံးရသတင်းတွေကိုတင်ပြသွားဖို့ရှိပါတယ်နန်းလဖိုင်
။ဟုတ်ကဲ့ပါ။ဒီကနေ့နားဆင်ရမယ့်သတင်းဆောင်ပါတွေထဲမှာတော့2008ဖွဲ့စည်းပုံအခြေခံဥပဒေနဲ့ပြည်ထောင်စုလွှတ်တော်ဆိုင်ရာဥပဒေတို့ကိုကျော်လွန်ပြီးလွှတ်တော်နာယကသူရဦးချွေမန်းကမနေ့ကပြုလုပ်တဲ့ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးမဲခွေးဆုံးဖြတ်ရမှာကိုယ်တိုင်ပါဝင်မဲ့ပေးခဲ့ပါတယ်ဒါနဲ့ပတ်သက်လို့တရားလွတ်တော်ရှင်တွေတူဖြစ်တဲ့ဦးလာချုံကအခုလိုတုံးသက်ပြောဆိုသွားပါတယ
်ဟုတ်ကဲ့လို့နေတဲ့အချိန်မှာသူကမဲပေးပုံမဲပေးနီးကိုပဲသူကနော်စီကန်းနဲ့ပြတ်ထန်းထားတဲ့ဥပဒေနဲ့ညီညွတ်ဖို့သူကစောင့်ကြပ်ဖို့တာဝန်ရှိတယ်မဲချင်းတူနေတယ်မဲကအဆုံး
ဒီနောက်မှာတော့အမေရိကန်နိုင်ငံသားရေးဝင်ကြီးဌာနပညာရေးနဲ့ယဉ်ကျေးမှုကျေးရဌာနခွဲကမတည်ထားတဲ့အင်္ဂလိပ်စာသင်တန်းကျောင်းစာတွေကိုနားဆင်ရဖို့ရှိပါတယ်။အခုတော့နောက်ဆုံးရထိပ်တန့်ရောက်တဲ့သတင်းတွေကိုကိုအောင်နဲ့မတိန်ကြီးထိုက်တို့ကကြီးညာပေးကြပါမှာရှင်
။မြေထဲပင်လယ်ကမ်းရိုးတန်းကဟိုတယ်တစ်ခုအနီးနားမှာအကျန်းဖက်သမားတွေတိုက်ခိုက်တာကြောင့်လူ28ဦးထဏ်မင်းတေဆုံးသွားတယ်လို့တူနီရှားအာဏာပိုင်တွေကပြောပါတယ်။ဆူစီမြို့မှာရှိတဲ့ Imperial Mahaba Hotel အနီးကမ်းခြေမှာတနက်သမားတွေကပစ်ခတ်ခဲ့တာလို့ပြည်ထောင်ဝင်ကြီးဌာနအရာရှိတွေကပြောပါတယ်။အဲဒီကမ်းခြေဟာဥရောပနဲ့အာဖရိကမြောက်ပိုင်းနိုင်ငံတွေကလာရောက်လည်ပတ်သူတွေကြားလူကြိုက်များတဲ့နေရာလည်းဖြစ်ပါတယ်။ဒီကျန်းဖက်သမားတွေရဲ့တိုက်ခိုက်မှုပေါ်လုံခြုံရေးတပ်ဖွဲ့တွေကနှိမ်နှင်းပြီးမှပဲတေဆုံးသူတွေတဲ့တနက်သမားအနည်းဆုံးတဦးပါဝင်တယ်လို့သတင်းတွေမှာဖော်ပြပါတယ်။အသေးစိတ်အချက်လက်တွေကိုတော့အခုချိန်ထိရှင်းရှင်းလင်းလင်းမသိရသေးပါဘူး။မလအတွင်းထူးနစ်မြို့ကဘာဒူပြတိုက်ကိုအစ္စလာမ်ရှစ်သေးကြတနက်သမားတွေကဝင်ရောက်ပစ်ခတ်တာကြောင့်နိုင်ငံသားကဘာလဲခီးတဲ့အဖွဲ့တစ်ဖွဲ့တေဆုံးပြီးချိန်ကလေးကတူနီရှားမှာလုံခြုံရေးတိုးမြင့်ထားတာပါ။အဲ့ဒီပြားလိုက်ကိုတိုက်ခိုက်မှုဟာနှစ်ပေါင်းများစွာအတွင်းအဆိုးရွားဆုံးတိုက်ခိုက်မှုတစ်ခုလည်းဖြစ်ပါတယ်။ဒီတော့အတွင်းကွေးမြို့တော်ကပလီတစ်ခုကိုဘုံခွဲတိုက်ခိုက်တာမှာလူ၁၀ဦးထက်မနည်းသေဆုံးသွားပြီးဒီတိုက်ခိုက်မှုနဲ့ပတ်သက်လို့ဒါဟာသူတို့လက်ချက်ဖြစ်တယ်လို့ IS စစ်သေးကြတွေကပြောပါတယ်။အဲ့ဒီစစ်သေးကြတွေနဲ့ပူးပေါင်းဆောင်ရွက်နေတဲ့ Najd Province လို့သူတို့ဘာသာအမည်ပေးထားတဲ့အဖွဲ့ကဒီတိုက်ခိုက်မှုကိုသူတို့လုပ်ခဲ့တာလို့ပြောဆိုပြီးတောက်ကြနေဝတ်ပြုစီတောင်းသူတွေကြားမှာဒီဘုံကိုဖောက်ခွဲခဲ့တာဖြစ်ပါတယ်ခင်ဗျာ။
ပြင်သစ်နိုင်ငံတောင်ပိုင်းကအမေရိကန်ပိုင်းစစ်ရုပ်တစ်ခုကိုအကြမ်းဖက်ဖောက်ခွဲတိုက်ခိုက်ခဲ့သူလို့သံသယရှိသူတို့ကိုဖမ်းဆီးထားပြီဖြစ်တဲ့အကြောင်းပြင်သစ်သမ္မတဖရန်ဆွာအော်လန်ကပြောပါရယ်ဒီတိုက်ခိုက်မှုကြောင့်အ ਨੇ ဆုံးလူတဦးသေဆုံးခဲ့ပါတယ်ပြင်သစ်အရှေ့တောင်ပိုင်းလွိုင်းပြုတ်စင်ကြေဘုံမှာရှိတဲ့စစ်ရုံမှာတိုက်ခိုက်မှုဖြစ်ခဲ့တာပါအာရဗ်ဘာသာစကားနဲ့ရေးထားတဲ့အလံဒါမှမဟုတ်စာတမ်းနဲ့အတူလူတယောက်ရဲ့ဦးခေါင်းကိုစစ်ရုံဂိတ်တကားဝမှာချိတ်ဆွဲထားတယ်လို့သတင်းတွေမှာဖော်ပြကြပါတယ်ဒါဟာအကြမ်းဖက်တိုက်ခိုက်မှုဖြစ်တယ်ဆိုတာရုံမှတန်စစ်တရရှိစရာမလိုဘူးလို့သမ္မတအော်လန်ကပြောပါတယ်ဘရက်ဆဲမှာကျင်းပနေတဲ့ဥရောပသမ္မတထိပ်သီးစည်းဝေးပွဲကနေမထွက်ခွာမီသမ္မတကအခုလိုပြောခဲ့တာပါတိုက်ခိုက်မှုနဲ့ပတ်သက်ပြီးအသေးစိတ်ရှင်းရှင်းလင်းလင်းမသိရသေးပေမဲ့မနေ့10နိုင်လောက်မှာဖြစ်ခဲ့တဲ့ဒီတိုက်ခိုက်မှုအတွင်းလူ2ဦးနဲ့ထက်မနည်းဒဏ်ရာရခဲ့တယ်လို့သမ္မတကပြောပါတယ်တခြားဆက်ယုံလုပ်သားတွေကတော့ကယ်တင်နိုင်ခဲ့ပြီးဆက်ယုံဝင်ကျင်မှာလုံခြုံရေးတိုးမြင့်ထားတယ်လို့လည်းသူကပြောပါတယ်လွိုင်းမြို့တောင်ဘက်ကစိန့်ကာတင်ဖာလာဘေယာမြို့ငယ်လေးမှာရှိတဲ့ဒီဆက်ယုံဝင်ကိုအကျန်းဖက်သမ္မတတဦးထက်မနည်းကကားနဲ့ဝင်တိုက်ပြီးတော့ဖောက်ခွဲခဲ့တာပါတိုက်ခိုက်မှုနဲ့ပတ်သက်ပြီးစုံစမ်းစစ်ဆေးနေတဲ့တချိန်ထဲမှာပြင်သစ်နိုင်ငံသားတွေအနေနဲ့စီစီလုံးလုံးရှိကြဖို့သမ္မတအော်လန်ကတိုက်တွန်းထားပါတယ်ရှင
်ဆိုမာလီယာတောင်ပိုင်းလီဂူမျိုးကအာဖရိကသမ္မတတပ်ဖွဲ့အခြေစိုက်စခန်းကိုအဲရှာဘတ်စစ်သေးကြတွေဝင်ရောက်တိုက်ခိုက်ခဲ့တာမှာအာဖရိကပူးပေါင်းတပ်ဖွဲ့ဝင်50ကျော်လို့ကိုတပ်ဖြတ်ခဲ့တယ်လို့အဲရှာဘတ်စစ်သေးကြအဖွဲ့ပြောခွင့်ရကပြောပါတယ်အာဖရိကပူပေါင်းတပ်ဖွဲ့ဝင်တွေအတော်များများထိခိုက်ကြဆုံးခဲ့တယ်ဆိုတာကို Lower Shabella ဒေသအုပ်ချုပ်ရေးမှူးကအတည်ပြုပါတယ်။ဝင်ရောက်တိုက်ခိုက်ခဲ့ကြတဲ့ El Shabella တိုက်ခိုက်ရေးသမားတွေလည်းဒါဇင်နဲ့ချီးပြီးတည်ဆုံးခဲ့ကြတယ်လို့လည်းအုပ်ချုပ်ရေးမှူးက VOA Somali ဌာနကိုပြောပါတယ်။စစ်သွေးကြတွေကဖောက်ခွဲပစ္စည်းတွေအပြစ်တင်လာတဲ့ကားဒဇင်နဲ့ဒီအခြေစိုက်စခန်းရဲ့အဓိကဝင်ပေါက်စီကိုအချိန်နဲ့မောင်းဝင်လာပြီးတဲ့နောက်အခြေစိုက်စခန်းကိုစီမံခန့်ခွဲနေတဲ့ဘရန်ဒီတပ်ဖွဲ့တွေကပြန်လည်ပစ်ခတ်ခဲ့တာဖြစ်တယ်လို့မျက်မြင်တွေ့သူတွေကပြောပါရယ်ဒီလိုစတင်တိုက်ခိုက်ပြီးတဲ့နောက်နာယီတော်ကြတဲ့အထိအခြေစိုက်စခန်းမှာနှစ်ဖက်တို့ကြားတိုက်ခိုက်ခဲ့ကြပါရယ်ဒီတိုက်ခိုက်မှုတွင်မှာအသေးခံဘုံခွဲသမား15ဦးတို့ကအသေးခံဘုံခွဲခဲ့တယ်လို့လည်း ဆိုမာလီယာနိုင်ငံလိုဝါရှဘဲလာဒေတာအုပ်ချုပ်ရေးမှူးကပြောပါရယ်နောက်ထပ်စစ်သည်ကြော်တွေဝင်ရောက်တိုက်ခိုက်မဲ့အရေးကိုလည်းဒါဇင်ပေါင်းများစွာသောအာဖရိကတပ်မကတပ်သားတွေကစိုးရိမ်နေကြပါရယ်ခင်ဗျာ
ခတ်တိုက်ခိုက်ရေးသမားတွေထိန်းချုပ်ထားတဲ့ဆီးရီးယားနိုင်ငံကိုဘန်နီမျိုးကထိုးစစ်အတွင်းအစ္စလာမ်ရဲ့အစွန်ရောက် ISIS တို့ကအနည်းဆုံးအရက်သား146ဦးတို့ကိုတပ်ဖြတ်ခဲ့တယ်လို့ပရိပခါစောင့်ကြည့်ရေးအဖွဲ့တစ်ခုကပြောဆိုလိုက်ပါတယ်တူရကီနိုင်ငံနဲ့နယ်စပ်မြို့ကိုဘန်နီမျိုးအနီးမှာ ISIS စစ်သွေးကြတအုပ်ကကတ်တိုက်ခိုက်ရေးတပ်သားအသွင်ဆောင်ပြီးကားဘုံဖောက်ခွဲခဲ့တဲ့ဂျာသာဘီနဲ့မနက်ပိုင်းမှာတိုက်ခိုက်မှုတွေစတင်ခဲ့တာပါတောက်ကြံရဲ့အစောပိုင်းအထိကိုဆက်ပြီးတိုက်ခိုက်ခဲ့ကြတယ်လို့ဗြိတိန်ခြေဆိုင်ဆီးရီးယားလူခွင့်ရေးစောင့်ကြည့်ရေးအဖွဲ့ရဲ့အကြီးအကဲရာမီအက်ဒဲရာဟန်က VOA ကိုပြောပါတယ် ISIS တို့ကကိုဘာနီမြို့ထဲကနေရာ၃နေရာကိုထိုးဖောက်ခဲ့ပြီးတစားကန်တွေလည်းဖမ်းထားတယ်လို့ယူဆရတဲ့အကြောင်းသူကပြောပါတယ်တိုက်ခိုက်မှုအတွင်း ISIS စစ်သွေးကြတွေဒါဇင်နဲ့ချီတည်ဆုံခဲ့ပါတယ်လွန်ခဲ့တဲ့3နှစ်ကစခဲ့တဲ့ဆီးရီးယားနိုင်ငံကပြည်ပခါတွေတင်ဒီတစ်ချိန်ကတော့ဒုတိယအကြိမ်မြောက်လူအစုလိုက်ပြုံးလိုက်တပ်ဖြတ်မှုကြီးလည်းဖြစ်တယ်လို့ဗြိတိန်အခြေစိုက်အဖွဲ့ကပြောပါတယ်ရှင
် VOA American အသံညပိုင်းမြန်မာဘာသာစီစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ24 kHz 1239ကလိုင်းဒိုမီတာ25 kHz 1196 5လိုင်းဒိုမီတာ32 kHz 932 5လိုင်းဒိုမီတာ58 kHz 585 5နဲ့စနေနဲ့တနင်္ဂနွေနေ့တွေမှာလိုင်းလက်မီတာ190 kHz 1905တို့ကနေလည်းထုတ်လွှင့်ပေးနေပါတယ်ရှင
်တောက်ကြနေညဘက်သတင်းများကို VOE ကနေဆက်လက်ကြေညာနေပါတယ်။ American ပြည်ထောင်စု Federal ဆွေးရဝန်ထမ်းတွေရဲ့ကိုယ်ရေးအချက်အလက်တွေကို online ကနေ cyber တိုက်ခိုက်မှုလုပ်ပြီးခိုးယူတဲ့နောက်ကွယ်မှာတရုတ်နိုင်ငံပါဝင်တယ်လို့သံသယရှိကြောင်း American ထိပ်တန်းထောက်လှမ်းရေးကြီးကဲတူကမနေ့ကတော့ပြောဆိုလိုက်ပါတယ်။ cyber တိုက်ခိုက်မှုနဲ့ပတ်သက်လို့အမျိုးသားထောက်လှမ်းရေးအဖွဲ့ညွှန်ကြားရေးမှူး James Clapper အနေနဲ့အခုလိုပြောကြားလိုက်တာဟာ American ထိပ်တန်းတာဝန်ရှိသူတယောက်အနေနဲ့တရုတ်နိုင်ငံပေါ်ပထမဆုံးအချိန်ဓာတ်ရိုက်ဆွဆွဲပြောဆိုလိုက်တာလည်းဖြစ်ပါတယ်။ဒီကိစ္စနဲ့ပတ်သက်ပြီးတရုတ်နိုင်ငံအနေနဲ့တော်တော်ခက်ခဲခက်ခဲလုပ်ခဲ့ရတယ်လို့ Washington မှာပြုလုပ်တဲ့ထောက်လှမ်းရေးဆိုင်ရာ CEO အတွက် Mr. Clapper ကပြောဆိုခဲ့ပါတယ်။American ဆိုရအနေနဲ့စုံစမ်းစစ်ဆေးမှုတွေဆက်လုပ်နေတဲ့အချိန်ထဲမှာ Mr. Clapper ရဲ့ပြောဆိုမှုနဲ့ပတ်သက်ပြီးသူ့ရဲ့ယုံကလည်းအဲ့ဒီလိုပြောဆိုခဲ့တယ်ဆိုတာမှန်ကန်ကြောင်းအတည်ပြုပေးခဲ့ပါတယ်ခင်ဗျာ
မြန်မာနိုင်ငံမှာသွေးလွန်ထုတ်ခွေးရောဂါကူးစက်ခံရသူအရေအတွက် 9,000 ကျော်ကနေ 9,000 လောက်အထိရှိလာပြီးလွန်ခဲ့တဲ့သတင်းပတ်အတွင်းလူပေါင်း 40 လောက်သေဆုံးခဲ့တယ်လို့ကျန်းမာရေးဝန်ကြီးဌာနကထုတ်ပြန်တဲ့အချက်အလက်တွေကိုကိုးကားပြီး AP သတင်းမှာဖော်ပြပါရတယ်။ချင်းကနေတဆင့်သွေးလွန်ထုတ်ခွေးရောဂါကူးစက်ခံရမှုကိုအသက် 15 နှစ်အောက်ကလေးငယ်တွေမှာအများဆုံးတွေ့ရပြီးအထူးသဖြင့်အသက် 3 နှစ်နဲ့ 6 နှစ်အရွယ်ကလေးတွေမှာအဖြစ်များတာကိုတွေ့ရပါတယ်။ဒါပေမဲ့လည်းအခုအခါလူကြီးတချို့မှာပါဒီသွေးလွန်ထုတ်ခွေးရောဂါဖြစ်ပွားတာကိုတွေ့လာရတာကြောင့်ဟာအသက်အရွယ်မရွေးရာသီမရွေးဖြစ်ပွားနိုင်တယ်ဆိုတာကိုသတိထားဖို့ကျန်းမာရေးအရာရှိတို့ကသတိပေးပြောဆိုနေတာဖြစ်ပါတယ်။ချင်းပေါင်းများတဲ့ဒေသတချို့မှာနေထိုင်တဲ့အသက်3နှစ်ကနေ15နှစ်အရွယ်ကလေးတွေမှာဒီရောဂါဖြစ်နိုင်ခြေပိုများပြီးလူကြီးတွေမှာတော့ရောဂါဖြစ်ပွားမှုနှုန်းနည်းပြီးသေဆုံးမှုလည်းသိမ့်ရှိဘူးလို့ကလေးတငယ်ရောဂါတားဆီးရေးနဲ့ထိန်းချုပ်ရေးကျွမ်းကျင်သူဦးစိုးဝင်းကပြောပါတယ်။ကမ္ဘာအပူပိုင်းဒေသနဲ့အဲ့ဒီအနီးအနားဝန်းကျင်ဒေသတွေမှာနေထိုင်တဲ့လူပေါင်းသန်း90ကနေ100ကျားလူဦးရေတို့ဟာနှစ်စဉ်နှစ်တိုင်းချင်းကတဆင့်ကူးဆက်တဲ့ဒီသွေးလွန်ထုတ်ခွေးယောဂါကူးဆက်မှုကိုရင်ဆိုင်နေကြရတာဖြစ်ပါတယ်ရှင
်။အိန္ဒိယနောက်ပိုင်းဂူဂျာရက်ပြည်နယ်ရေးကြီးမှုမှာရော့ဒီအမ်လီခရိုင်အခြေအနေအဆိုးရွားဆုံးဖြစ်ပြီးလူပေါင်း34ဦးတို့သေဆုံးခဲ့ပါတယ်။ဂူဂျာရက်ပြည်နယ်ဆောရက်စထရာဒေသမှာမုတ်တုံမှုအလွန်ကျွံရွာသွန်းတာကြောင့်မြေနိမ့်ဒေသတွေမှာရေကြီးရေလျှံမှုတွေကြုံတွေ့နေရတာဖြစ်ပါတယ်။အမ်ရီလီခရိုင်တွင်းကဘက်ဆာရာမြို့မှာဆိုရင်မနေ့ကမိုးရေချိန်28လက်မထိရွာသွန်းခဲ့တာကြောင့်ရေကြီးရေရှမ်းခဲ့တာမှာအိမ်တွေဈေးဆန်တွေပျက်စီးခဲ့တယ်လို့လျှက်စစ်မီးတွေလည်းပြတ်တောက်ခဲ့ပါတယ်။တံတားတွေပြိုကျလို့လမ်းမဆက်သွယ်ရေးလည်းပြတ်တောက်သွားပါတယ်။ဘာဂါဆရာမြို့မှာလျှက်စစ်မီးနဲ့မိုဘိုင်းဆက်သွယ်ရေးပြတ်တောက်သွားတာနာရီ30ကျော်ရှိနေပြီဖြစ်ပြီးအခြေခံရိက္ခာဖြစ်တဲ့ရေနဲ့နွားတို့လည်းပြက်လက်နေတာကြောင့်ဒေသခံတွေကအတော်လေးခက်ခဲခဲခဲရှာဖွေနေရပါတယ်။ရေကြီးတာကြောင့်မြို့ကလုံးဝပျက်စီးနေပြီးအာဏာပိုင်တွေဘက်ကအကူအညီမရဘူးလို့လည်းဒေသခံတွေကပြောပါတယ်။မနေ့ကတော့ဂူဂျာရက်ပြည်နယ်ဝန်ကြီးချုပ်ကခရိုင်တာဝန်ခံတွေနဲ့တွေ့ဆုံးပြီးကဲဆယ်အင်းနဲ့ပြည်နယ်ထူထောင်ရေးလုပ်ငန်းတွေကိုအချိန်မြင့်လှုပ်ဆောင်ကြဖို့အမိန့်ပေးထားပါတယ်။လျှက်စစ်မီးမကြခင်ပြင်ရမယ်လို့ပြည်နယ်ဝန်ကြီးချုပ်ကအာမခံပြောကြားပြီးရေကြီးမှုတန်ခံရသူတွေကိုရာနှုန်းပြည့်လျော့ချပေးမယ်လို့လည်းကြေညာခဲ့ပါတယ်။ကဲဆယ်အင်းနဲ့ကူညီပေးရေးလုပ်ငန်းတွေကိုပြည်နယ်အစိုးရကကြေကြေပြန့်ပြန့်လှုပ်ဆောင်နေပါတယ်။အိန္ဒိယလေးတပ်နဲ့အမျိုးသားတဘာဝဘေးဒဏ်ကဲဆယ်တုံ့ပြန်ရေးအဖွဲ့ဝင်တွေကလည်းလူတွေကိုဘေးလွတ်ရာကိုရွှေ့ပြောင်းပေးနေကြပါတယ်ခင်ဗျာ။
ဥရောပအနေနဲ့ရင်ဆိုင်နေရတဲ့ရွှေပြောင်းဝင်ရောက်သူတွေရဲ့ပြဿနာကိုဘယ်လိုကင်တွယ်မလဲဆိုတာနဲ့ပတ်သက်လို့ဥရောပသမဂ္ဂခေါင်းဆောင်တွေဘရက်ဆဲမှာချင်းပါနေတဲ့ထိပ်သီးညီလာခံအတွင်းအခြေအတင်ဆွေးနွေးနေကြပါတယ်။ဥရောပသမဂ္ဂအဖွဲ့ဝင် Greece နဲ့ Italy နိုင်ငံတို့ဟာဒီရွှေပြောင်းဝင်ရောက်လာသူတွေရဲ့ပြဿနာကိုအဓိကရင်ဆိုင်နေရတဲ့နိုင်ငံတွေဖြစ်ပြီးထောင်နဲ့ချီတဲ့လှေစီးပြေးဒုက္ခသည်တွေကိုအပတ်စဉ်ကဲတင်နေကြရတာဖြစ်ပါတယ်။စီရင်မွေးတည်မှုနဲ့စစ်ပွဲတွေရဲ့ဒဏ်ကနေလွတ်မြောက်အောင်အာဖရိကမြောက်ပိုင်းနဲ့အရှေ့အလယ်ပိုင်းဒေသကနေထွက်ပြေးလာတဲ့ဒီလှေစီးဒုက္ခသည်တွေကိုနှစ်နိုင်ငံနေဆက်အနီးမြေထဲပင်လယ်ကနေကဲတင်ခဲ့ရတာဖြစ်ပါတယ်ရှင
်။နောက်ဆုံးရသတင်းတွေကိုကိုအောင်နဲ့မသိငီထိုင်တို့ကကြင်ညာပေးခဲ့တာဖြစ်ပါတယ်။အခုတော့သတင်းဆောင်ပါတွေကိုဇက်တိုက်တင်ပြသွားပါမယ်။အမေရိကန်အစိုးရရဲ့2014လူအခွင့်ရေးအစီရင်ခံစာမှာကမ္ဘာတစ်ဝှမ်းမှာအဓိကဖြစ်နေတဲ့ပြဿနာတွေအဖြစ်အကြမ်းဖက်အဖွဲ့တွေ၊ပြည်ပခန့်တွေတိုးလာတာ၊အကျဉ်းဖက်ချစားမှုတွေနဲ့အစိုးရရဲ့စီမံခန့်ခွဲမှုညံ့ဖျင်းချက်တွေကိုအဓိကမြင်မောင်းထိုးပြခဲ့ပါတယ်။ဒါပေမဲ့လည်းတိုးတက်မှုချို့လည်းရှိရဆိုတဲ့အကြောင်းအမေရိကန်နိုင်ငံသားရေးဝန်ကြီးဌာနရဲ့ကြားပတ်ပဒိနေ့ကထုတ်ပြန်ခဲ့တဲ့နှစ်စဉ်အစီရင်ခံစာနဲ့ပတ်သက်ပြီး VOA သတင်းချောင်း Mary Alice Salinas ကသတင်းပေးပို့ထားပါတယ်။အပြည့်အစုံကိုတော့မနန္ဒာချန်းကဆက်ပြောပြပါမယ်ရှင်။
IS လို့ဆွန်ရောက်ဖွဲ့တွေပေါ်ထွက်လာတာဤကျင်းနိုင်ငံလိုတိုင်းပြည်တွေမှာသဘောထားကွဲလဲသူတွေပေါ်အစိုးရရဲ့နှိပ်ကုပ်မှုတွေနဲ့ယူကရိန်းနိုင်ငံရှေ့ပိုင်းမှာပဋိပက္ခတွေကြီးထွားလာတာတွေကြောင့်2014ခုနှစ်ဟာလူ့အခွင့်အရေးအတွက်ကြမ်းတမ်းတဲ့နှစ်တစ်နှစ်ဖြစ်ခဲ့ရတယ်လို့အစိုးရခန်းစာထုတ်ပြန်ရမှာအမေရိကန်နိုင်ငံသားရေးဝန်ကြီးဂျွန်ကယ်ရီကပြောဆိုလိုက်ပါတယ
်။ The message at the heart of these reports
ဒီအစိုးရခန်းစာမှာအဓိကဘေးကျင်းတဲ့သတင်းစကားကနိုင်ငံသားတွေအနေနဲ့ရသင့်ရလိုက်တဲ့ခွင့်ရင်းနဲ့လွတ်လပ်မှုတွေကိုအပြည့်အဝရရှိခံစားနိုင်ဖို့တိုင်းပြည်တွေမှာအကောင်းဆုံးဘယ်လိုကြိုးပမ်းကြသလဲဆိုတာပဲဖြစ်ပါတယ်
။ဆီးရီးယားနဲ့အီရန်နိုင်ငံတွေကရက်ဆက်ကြမ်းကြုတ်တဲ့ရာဇဝတ်မှုတွေ၊လူသားချင်းစာနာထောက်ထား၊ကူညီရမယ့်ပြဿနာတွေနဲ့လူတွေတန်းနဲ့ချီနေရဆွတ်ခွာထွက်ပြေးကြရတာတွေအတွက်လည်း IS အဖွဲ့နဲ့တခြားဆွန့်ရောက်တွေကိုအစိုးရခန်းစာကအပြစ်တင်ထားပါတယ်။အာဖရိကမှာဆိုရင်တော့အစိုးရတွေရဲ့အကျင့်ပြချစားမှုနဲ့ညံပြင်းတဲ့အုပ်ချုပ်မှုတွေကြောင့်ဘိုကိုဟာရမ်နဲ့အယ်ရှာဘတ်လူအဖွဲ့တွေအတွက်ခြေကုပ်ရအောင်ဖန်တီးပေးသလိုဖြစ်နေတယ်လို့လည်းအပြစ်တင်ထားပါတ
ယ်။ Trust in government is lost.
အစိုးရဘောယုံကြည်မှုဆုံးရှုံးသွားတဲ့အခါတခြားအန္တရာယ်များတဲ့အဖွဲ့တွေကနေရာယူဖို့အမြဲတမ်းကြိုးစားတတ်ကြပါတယ
်။ဥရောပမှာတော့ရုရှားနိုင်ငံအနေနဲ့သတင်းမီဒီယာအရက်ဖက်လူမှုအဖွဲ့တွေနဲ့တိုက်ခန့်တွေရဲ့အသံတွေကိုတင်းတင်းကြပ်ကြပ်ထိန်းချုပ်ထားတာကိုလည်းရည်ညွှန်းဖော်ပြထားပါတယ်။အာရှမှာတော့တရုတ်နဲ့ထိုင်းနိုင်ငံတို့မှာပြည်သူလူထုရဲ့အခွင့်အရေးတွေကိုတင်းတင်းကြပ်ကြပ်ထိန်းချုပ်ထားပြီးလက်တင်အမေရိကမှာတော့ဗင်နီဇွဲလားနိုင်ငံမှာအစိုးရပေါ်ဝေဖန်သူတွေကိုနှောက်ယှက်တာဖမ်းဆီးထောင်ချတာတွေရှိနေတယ်လို့လည်းထောက်ပြထားပါတယ်။အီရန်၊ Eritrea ၊ Ethiopia နဲ့ Saudi Arabia လို့တခြားအစိုးရတွေကတော့စာနယ်ဇင်းသမားတွေ၊ blogger တွေနဲ့အကြမ်းဖက်အစိုးရပေါ်ဝေဖန်သူတွေကိုပြစ်မှတ်ထားနှိမ်နင်းမှုတွေရှိတယ်လို့စွပ်စွဲခဲ့ပါတယ်။အပြောင်းလဲတွေလှုပ်ဆောင်မှုကြိုးပမ်းနေတဲ့အရက်ဖက်လူမှုအဖွဲ့အစည်းတွေကိုဟန်တာခံရတာတွေရှိပေမဲ့လည်းတိုးတက်တဲ့လက္ခဏာတွေတွေ့ရတယ်လို့အမေရိကန်ဆိုရတာဝန်ရှိသူတွေကပြောဆိုပါတယ်။အမေရိကန်လက်ထောက်နိုင်ငံသားရေးဝန်ကြီးတွန်မယ်လီနော့စကီကလည်း
to many authoritarian governments
အာဏာရှင်စနစ်အစိုးရအတော်များများအတွက်ချင်းချောက်မှုဖြစ်နေသလိုစိတ်တက်ကြစရာလည်းကောင်းပါတယ်။ရုရှားတရုတ်နဲ့အဇာဘိုင်ဂျန်တို့အီသီယိုးပီးယားတို့လိုအစိုးရတွေရဲ့ဟန်တားမှုတွေရှိနေတယ်ဆိုတာကျွန်တော်တို့သတိရနိုင်ဖို့လိုပါတယ်။ဒီလိုတက်ကြွသူတွေရဲ့လှုပ်ရှားမှုတွေဟာအင်မတန်မှထိရောက်သလိုဒီလိုလှုပ်ရက်တွေဟာကမ္ဘာကြီးကိုဒီမိုကရေစီလွတ်လပ်ခွင့်တွေကိုပိုပြီးလေးစားအောင်လဲတွန်းအားပေးပါတယ်။
အမေရိကန်ပြည်ထောင်စုမှာပြီးခဲ့တဲ့နှစ်ထဲလူမျိုးရေးအခြေခံတဲ့ပြည်ပခန့်တွေနဲ့မတည်ငြိမ်မှုတွေလို့ပြဿနာတွေရှိခဲ့တာကိုလည်းဝန်ကြီးကယ်ရီကအတိအမှတ်ပြုပြောဆိုသွားပါတယ်။ဒီအစီရင်ခံစာနဲ့ပတ်သက်ပြီးတော့လူ့အခွင့်အရေးစောင့်ကြည့်မှုအဖွဲ့ Human Rights Watch ကဆာရာမော်ဂန်ကလည်း
Because it's such an honest assessment it's actually
အင်မတန်မှယုံကြည်တဲ့အကဲဖြတ်ချက်ဖြစ်တယ်လို့တကယ့်ကိုကြီးမားတဲ့တိုင်းတာမှုတစ်ခုကရိယာတစ်ခုဖြစ်တာကြောင့်အပြင်ကလူတွေအနေနဲ့ရောအစိုးရတာဝန်ရှိသူတွေပါသူတို့ရဲ့မူဝါဒတွေကိုရေးဆွဲရမှာချီရှူလေ့လာပြီးတာဝန်ရှိတဲ့သူတွေအပေါ်မှာလည်းလိုအပ်တယ်လို့ဆောင်ရွက်နိုင်ပါလိမ့်မယ်
ပြဿနာတွေဖြစ်နေတဲ့တချို့ဒေသတွေမှာကောင်းမွန်တဲ့လူခွင့်ရေးတွေရရှိလာစေနိုင်တဲ့အပြောင်းလဲတွေကိုဖန်တီးဖို့တွန်းအားပေးနိုင်တဲ့မျှော်လင့်ချက်ဖြစ်နေလဲဝန်ကြီးကယ်ရီကပြောဆိုသွားကြောင်းပါရှင်
။မန္တန်တာချန်ပြောပြသွားတာပါ။ VOA ကလည်းတောက်ကြနဲ့ညာဘက်သတင်းတွေကိုတင်ပြပေးနေပါတယ်ရှင်။အခုတော့2008ဖွဲ့စည်းပုံအခြေခံဥပဒေနဲ့ပြည်ထောင်စုလွတ်တော်ဆိုင်ရာဥပဒေတို့ကိုကျော်လွန်ပြီးလွတ်တော်နာရကသူရဦးရှိမန်းကမနေ့ကပြုလုပ်တဲ့ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးမဲခွဲဆုံးဖြတ်ရာမှာကိုယ်တိုင်မဲဝင်ပေးခဲ့ပါတယ်။ဒါဟာဖွဲ့စည်းပုံအခြေခံဥပဒေအရာရောပြည်ထောင်စုလွတ်တော်ဤဥပဒေအရာကိုလုံပိုင်ခွင့်အနေနဲ့ဥပဒေမှာပေးထားတာမရှိပါဘူး။ဒါပေမဲ့ဖွဲ့စည်းပုံအခြေခံဥပဒေကိုပြင်ဆင်လိုတဲ့စံတားအလျောက်မဲပေးခဲ့တာဖြစ်တယ်လို့လွတ်တော်ကိုယ်စားလှယ်တွေကတုံ့တက်လျက်ရှိပါတယ်။ VOA သတင်းချောက်မမေခာသတင်းပေးပို့ထားပါရရှင်။
2008 ဖွဲ့စည်းပုံအခြေခံဥပဒေရဲ့အခန်းလေးဥပဒေပြုရေးအခန်းအပိုက်86ခအရာပြည်တော်စုလွှတ်တော်အစည်းအဝေးများမှာမဲခွဲဆုံးဖြတ်သည့်ကိစ္စရပ်များ၌ပြည်တော်စုလွှတ်တော်နာယကသို့မဟုတ်နာယကတာဝန်ထမ်းဆောင်နေတဲ့ဒုတိယနာယကတို့သည်ဆန္ဒမဲမပေးရထောက်ခံဆန္ဒမဲနဲ့ကန့်ကွက်ဆန္ဒမဲအရေးအတွက်ချင်းတူညီနေတဲ့ကိစ္စရပ်တွင်သာအနိုင်မဲပေးရမည်လို့ပါရှိထားပါတယ်ဒီလိုဖော်ပြထားတာနဲ့ပတ်သက်ပြီးတရားလွှတ်တော်ရှေ့နေဦးကိုနီကအခုလိုသုံးသပ်ပြောဆိုလိုက်ပါတယ
်ကိစ္စတစ်ခုခုနဲ့ပတ်သက်ပြီးမဲခွဲရင်နာယကအနေနဲ့မဲပေးလို့မရဘူးမဲမပေးရဘူးဒါပေမဲ့တကယ်လို့ဆုတ်ဖြတ်ချက်ဟာမဲဆန္ဒအရေးအတွက်ဟိုဘက်ဒီဘက်ထောက်ခံမဲနဲ့ကန့်ကွက်မဲအရေးအတွက်တူနေလို့ရှိရင်တိုင်ဖြစ်တယ်လို့ခေါ်တာပေါ့ဗျာဟိုဘက်ဒီဘက်အရေးအတွက်တူနေအဲ့ဒီလိုအခါမျိုးမှာသူကအနိုင်မဲကိုဘယ်ဘက်ကရက်မရုံဆိုတဲ့ဟာကိုသူကအဆုတ်ဖြတ်ပေးရတယ်အဲ့တော့ကျွန်တော်အင်္ဂလိပ်လိုဆိုရင်ဒါ casting vote လို့ခေါ်တယ
်ဒီပြင်ပြည်တော်စုလွှတ်တော်ဆိုင်ရာဥပဒေရဲ့ပိုက်24မှာလဲလွှတ်တော်အစည်းအဝေးများတွင်မဲခွဲဆုံးဖြတ်သည့်ကိစ္စရပ်များ၌နာယကသို့မဟုတ်နာယကတာဝန်ထမ်းဆောင်နေသည့်ဒုတိယနာယကများသည့်ဆန္ဒမဲမပေးရထောက်ခံဆန္ဒမဲနဲ့ကန့်ကွက်ဆန္ဒမဲအရေးအတွက်ချင်းတူညီနေသည့်ကိစ္စရပ်တွင်သာအနိုင်မဲပေးရမည်လို့ဟောပြပါရှိထားပြန်ပါတယ်။ဒါနဲ့ပတ်သက်ပြီးတရားလွှတ်တော်ရှေ့နေတဦးဖြစ်တဲ့ဦးလထွန်းကတော့အခုလိုသုံးသပ်ပြောဆိုထားပါတယ်။
ဒါဒီလိုပြဌာန်းထားပေမဲ့ဒီဟာကဒီဘောပါလို့ပြောဖို့ဆိုတာကတမန်အဖြစ်ကတော့ပြောနိုင်ပြောလို့ရတယ်ပြောနိုင်တယ်။ဒါပေမဲ့ဒါကိုဥပဒေအရဖွဲ့စည်းပုံအခြေခံဥပဒေခုံရုံးကနေပြီးတော့အတိတ်ပဲဖွင့်ဆိုဖော်ထုတ်မှဒါကတရားဝင်ဖြစ်သွားမယ်
။လွှတ်တော်နာယကအနေနဲ့မဲမပေးပါကကန့်ကွက်မဲဖြစ်သွားမှဆိုတဲ့အတွက်အခုလိုမဲပေးခြင်းဖြစ်တယ်လို့လွှတ်တော်နာယကဦးတူရာရွှေမန်းကရှင်းလင်းပြောကြားခဲ့ကြောင်းအဲ့ဒီနေ့ကတက်ရောက်ခဲ့တဲ့အမျိုးသားလွှတ်တော်ကိုယ်စားလှယ်ဦးခိုင်မောင်ကြီးကပြောပါတယ
်။သူတို့ကသူ့ကိုထောက်ပြပါတယ်မဲပေးခွင့်ရှိမရှိလို့မေးပါတယ်တဲ့။ဘာပြောလဲဆိုတော့ဒါကမဲမပေးရင်အော်တိုမက်တစ်ဒါကန့်ကွက်မဲဖြစ်သွားတယ်တဲ့။ရှားနေစရာမရှိဘူးတဲ့။ထောက်ခံကန့်ကွက်ဒါပဲရှိတဲ့အတွက်ကြောင့်မဲမပေးတဲ့လူရဲ့မဲဟာအလိုနေကန့်ကွက်မဲဖြစ်တယ်။သူကဒါကိုမကန့်ကွက်တဲ့ချက်ဒါကိုမဲပေးပြီးဖြစ်တယ်လို့သူရှင်းသွားတာပဲ
။ကျမရဲ့အခြေအနေကြောင့်ပြီးခဲ့တဲ့ဇွန်လ22ရက်နေ့တည်းကခွင့်ယူထားခဲ့ရတဲ့ပြည်သူ့လွှတ်တော်ကိုယ်စားလှယ်သင်ငန်းကျောင်းမဲဆန္ဒနယ်ကဦးသိန်းညွန့်ကတော့ကိုယ်တိုင်မမြင်တွေ့ခဲ့ရတဲ့ကိစ္စအတွေအပေါ်မှာဘာမှတ်ချက်မှမပေးလိုဘူးလို့သူကပြောပါတယ်။ဒါပေမဲ့လက်တွေ့မှာလွှတ်တော်နာယကတွေအနေနဲ့နာယကနေရာအပြင်လွှတ်တော်အမတ်နေရာမှာပါလှုပ်ဆောင်ခွင့်ရရှိနေတာတွေရှိတယ်လို့သူကအခုလိုပြောပါတယ
်။လွှတ်တော်ဥပဒေအနေနဲ့မဟုတ်ဘူးပေါ့။သူမဲဆန္ဒနယ်ကုစားပြုတဲ့လွှတ်တော်ကူစားအနေနဲ့အဆိုဖြစ်တင်ခဲ့ပြီးတော့လွှတ်တော်ကအစီပြုတာကိုလည်းကျွန်တော်သိဘူးတယ်။အဲ့တော့လွှတ်တော်ဥပဒေတွေအများကြီးတော့နောက်ခုလုပ်လို့ရတဲ့သဘောဖြစ်နေတာပေါ့။လွှတ်တော်ဥပဒေခန်းကဏ္ဍလည်းလုပ်လို့ရတယ်။လွှတ်တော်ကူစားခန်းကဏ္ဍလည်းလုပ်လို့ရတယ်။အရာကလွှတ်တော်ဥပဒေအနေနဲ့လုပ်လို့မရပါဘူး။ဒါလွှတ်တော်ကူစားဖြစ်မဲပေးတာပေါ့ဒါလည်းကျွန်တော်တို့ကစဉ်းစားရမှာပေါ့
ဖွဲ့စည်းပုံအခြေခံတစ်ခုလုံးနဲ့ပတ်သက်တဲ့ကိစ္စဖြစ်တဲ့အတွက်နိုင်ငံသားတဦးအနေနဲ့လွှတ်တော်နိုင်ငံကမှမဲပေးခွင့်ရှိတဲ့ကြောင်းလက်တွေ့မှာဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်မှုအနေနဲ့လွှတ်တော်နိုင်ငံကလှုပ်ဆောင်ခြင်းသာဖြစ်ကြောင်းလက်ရှိ2008ဖွဲ့စည်းပုံအခြေခံဥပဒေနဲ့ပြည်ထောင်စုလွှတ်တော်ဆိုင်ရာဥပဒေတို့မှဖော်ပြပါရှိထားတဲ့ဥပဒေတွေဟာတာမန်ဥပဒေပြုရေးအတွက်တော်ဥက္ကဋ္ဌအနေနဲ့ဆောင်ရွက်တဲ့အချက်ပေါ်မှာကြီးညွှန်းထားတာဖြစ်တယ်လို့မြို့သားလွှတ်တော်ကိုယ်စားလှယ်ဒေါက်တာအေးမောင်ကခုလိုသုံးသပ်ပါတယ
်နိုင်ငံတို့ရဲ့အခြေခံဥပဒေကိုပြင်ဆင်ခြင်းနဲ့ပတ်သက်တဲ့ကဏ္ဍမျိုးမှာမမပေးရဘူးလို့ပါသလားမတူဘူးတော့ပုံမှန်320ကျုံနဲ့430ကျုံနဲ့သွားနေပြီကျွန်တော်တို့အခြေခံဥပဒေပြင်ဆင်တဲ့အခန်းနဲ့သွားနေတာကိုနော်တာမန်နော်ဒီကိုရိုင်းနော်ဂျက်လိုရယ်တာမန်ဥပဒေတခုမဟုတ်ပြင်းနဲ့ပြည်တော်စုအတွက်တော့ကိုယ်စီစုစုပေါင်း25000ခန်းကိုကြိုလို့တတ်မှတ်တဲ့ကဏ္ဍမှာသူမေးပေးဖို့လိုမလို့ကြားထားတာရှိသလားမရှိရင်သူမေးပေးပါခွင့်ရှိရမှာပေါ့
ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးအတွက်အာဏာရကြံ့ခိုင်ရေးပါတီကပြင်ဆင်တဲ့ဥပဒေကြမ်းတွင်တင်းလာတဲ့အပေါ်မှာမနေ့ကလွှတ်တော်တွင်မဲခွဲဆုံးဖြတ်ခဲ့တာပါဒီလိုမဲခွဲဆုံးဖြတ်ခဲ့တာမှာအဓိကကျတဲ့အချက်တွေပြင်ဆင်ဖို့အတွက်လုံလောက်တဲ့ထောက်ခံမှုမရရှိခဲ့ပါဘူ
းမမေခပြောပြသွားတာပါအခုတော့အခြေခံအလုပ်သမားတွေရဲ့အနိုင်ဆုံးလာစာအခြေအနေတွေကိုနားဆင်ရမှာပါမြန်မာနိုင်ငံကအခြေခံအလုပ်သမားတွေရဲ့အနိုင်ဆုံးလောက်ခလာစာတက်မှတ်ရေးကိစ္စမှာတရက်4000နီးပါတက်မှတ်ပေးနိုင်ဖို့အတွက်အနိုင်ဆုံးလောက်ခလာစာတက်မှတ်ရေးအလုတ်သမားကော်မတီကကြားဝင်ညှိနှိုင်းပေးခဲ့ပြီးဖြစ်ပါတယ်။အခုလာမယ့်ရက်ပိုင်းအတွင်းအစိုးရကအတည်ပြုပေးရင်တော့အလုတ်သမားရေးဝင်ကြီးဌာနကတရားဝင်ကြေညာမှာဖြစ်ပါတယ်။ရန်ကုန်မြို့မှာဒီတရင်တရက်ထဲ2ရက်ကြာကျင်းပတဲ့အနိုင်ဆုံးလောက်ခလာစာတက်မှတ်ရေးညှိနှိုင်းဆွေးနွေးပွဲတွေအပြီးအခုလိုဖြစ်ပေါ်လာတာပါ။ဆက်သွယ်မေးမြန်းထားတဲ့ကိုငယ်ဝင်းအောင်ကတင်ပြပါမယ်ရှင်။
အိန္ဒိယအာဆီယံနိုင်ငံတွေမှာလိုပဲမြန်မာနိုင်ငံမှာလည်းအလူသမားတွေရဲ့အနေဆုံးလောက်ခလာစာကိုတတ်မှတ်နိုင်မှုအလူသမားအဖွဲ့အစည်းတွေရောအလူသမားတွေကိုယ်တိုင်ကပါဆန္ဒပြတောင်းဆိုမှုတွေတောက်လျှောက်စုလို့ရှိလာခဲ့ကြတာပါ အဲ့ဒီအခြေအနေတွေကနေအခုတော့အလူသမားတွေရဲ့အနေဆုံးအခြေခံလုခလာစာကိုတတ်မှတ်နိုင်ဖို့အစိုးရကိုယ်စားလှယ်တွေအလို့ရှင်အလူသမားကိုယ်စားလှယ်တွေကဇွန်လ24-25နေ့တွေမှာတွေ့ဆုံဆွေးနွေးကြကြပြီးနောက်ဆုံးမှာတော့အနေဆုံးလုခလာစာတတ်မှတ်ရေးအမျိုးသားကော်မတီကအနေဆုံးလုခလာစာအဖြစ်တရက်ကိုကြက်4000နီးပါးတတ်မှတ်ပေးနိုင်ခဲ့တယ်လို့အဲ့ဒီဆွေးနွေးပွဲကိုကိုယ်တိုင်တက်ရောက်ခဲ့တဲ့သမ္မတရဲ့စီးပွားရေးအကြံပေးဖို့ကိုဦးစောဦးကပြောပါတယ်
ဒီအလို့ရှင်အလို့သမားတစ်ဖက်ဆုံးအဆုပ်ပြုနှုံးသားတွေကိုကျွန်တော်တို့ကြားနာပြီးတော့ဒီနှုံးသားတစ်ခုကိုကျွန်တော်တို့သဘောတူညီမှုရယူခဲ့တာဖြစ်ပါတယ်ဒီအလို့သမားခေါင်းဆောင်တွေကြားမှာကတော့တပန်နဲ့ထွက်လာပါတယ်တို့အနည်းဆုံးတစ်နေ့ကို4000ကျပ်နှုံးရမှကျင်းတတ်နိုင်တယ်ဆိုပြီးကျွန်တော်တို့ထွက်လာပါတယ်ဒီနေရာမှာအလို့ရှင်ညာဘက်ကကျန်တဲ့တိုင်းဒေသကြီးဒီနယ်ပြည်ကြီးကခုနအလို့သမားတွေတင်ပြတဲ့ဒီနှုံးကိုလိုပင်ဟန်ကြီးရှိတယ်ဆိုတဲ့အကြောင်းပြောပါလေခင်ဗျာ။အခုပဲကျွန်တော်တို့ဒီရန်ကုန်တိုင်းအတွင်းမှာရှိတဲ့သူတို့ဖြစ်နေဒီအထည်ချုပ်အင်းရဲ့ကိုယ်စားတော်တော်များများကတော့သူတို့တက်ကြတော့ပထမဆော့ဆော့ချင်းကတော့1500ဒေပင်းဟန်နဲ့1500နဲ့စရတယ်ဆိုရင်တော့တိတ်ပြီးတော့ဟိုနဲလွန်းကြည့်တယ်ပြန်ပြီးတော့တိုးပြပါဆိုပြီးကျွန်တော်တို့ဝိုင်းညှိကြတဲ့အခါမှာနောက်ဆုံးမိမှာတော့2500နဲ့သူတို့ကအစိုးပြုချက်ကိုပြင်ဆင်ခဲ့ပါလေခင်ဗျာ။အဲတော့2500နဲ့ဒေတောင်ကြားမှာကျွန်တော်တို့ကတော့ကျွန်တော်တို့ထပ်ပြီးမိတာပေါ့ဗျာအဲခန့်ကြီးတဲ့အခါမှာသူ3000နဲ့4000ကြာအဲ4000ဘက်ကိုပို့ပြီးမိသွားတယ
်အလို့သမားတွေဟာအထူးသဖြင့်အထည်ချုပ်စက်ရုံကအလို့သမားတွေဟာတရက်၈နာရီကျော်အလို့လို့ရပြီးအချိန်ပိုကြီးမရပဲဖြစ်နေကြတာပါအခုတော့အချိန်ပိုနာရီတွေအတွက်တည်တံ့လုခလာစာကိုခံစားနိုင်ဖို့အကြံပြုထားကြောင်းလဲဦးစောဦးကပြောပါတယ်
လာစာပုံစံစနစ်နဲ့ပတ်သက်ပြီးတော့ရခင်ကဆိုရင်တော့သူကမတွေမှာနေနာချက်တွေအများကြီးရှိရယ်ဆိုတော့သူကအချိန်မူရင်အများကြီးလုပ်ပြီးတော့မှသူတို့အင်ဂျင်သွားရင်လာကကရတယ်ပေါ့နော်အဲ့တော့သူတို့ကတော့အနည်းဆုံးခက်ချင်းတွေကို fix လုပ်လိုက်ပါအဲ့တော့အချိန်မူဒီအပူပဲဖြစ်တယ်အဲ့ဒါကြီးကျွန်တော်တို့ဘယ်လိုပြင်မလဲပေါ့အဲ့တော့လာစာ space ပေါ်မှာအနည်းဆုံးခက်ချင်းတွေလာစာနဲ့အပူကြီးတွေကိစ္စကိုကျွန်တော်လာစာပုံစံဟောပါပြင်ဆင်တဲ့ကိစ္စကိုတော့သဘောတူနိုင်ခဲ့ပါတယ်
အခုလိုမျိုးလောကလာစာတိုးလာမဲ့အပြောင်းလဲတွေဟာမြန်မာနိုင်ငံတစ်ခုလုံးရဲ့စီးပွားရေးကဏ္ဍပေါ်မှာလည်းအကျိုးသက်ရောက်မှုရှိလာလိမ့်မယ်လို့ဦးစောဦးကသုံးသပ်ပါတယ်
။ဟိုစီးပွားရေးဘက်ကနေကြည့်မယ်ရှင်တို့ဒီကိစ္စသက်ရောက်မှုတွေကြီးနိုင်တာပေါ့ဗျာ။အဲ့တော့ဒီသက်ရောက်မှုတွေဖြစ်လာရင်ဒါလူသမားဝင်ကြီးဌာနတစ်ခုရဲ့နေနေဒါကိုဖြည့်ရှင်းလို့မရတော့ဘူး။ဆိုတာဥပမာပြင်ဝင်ကြီးခေါင်းပေါင်းမှုလုံးဖြစ်လာတဲ့ဆိုရင်ဒါကိုကန့်ကွက်ဖြည့်ရှင်းမှုကလိုအပ်လာမယ်။ဒီကဲရေဒီအလို့ရှင်တွေအတွက်ကိုစီးပွားရေးခက်ခဲဖြစ်လာမယ်ဆိုရင်သူတို့ကုန်တွေပိုမြန်မြန်ပို့နိုင်အောင်များပို့နိုင်အောင်အကူတွေဘက်ကဖြည့်ဆည်းမှုတွေထပ်လုပ်ပေးရပြီးရင်လည်းတချို့သူတို့ထောင်းနေတဲ့ဒိဋ္ဌိတွေကိုလည်းကြအောင်ဆိုရင်အလို့သမားဝင်းဌာနနဲ့တခြားဌာနတွေပေါင်းပြီးတော့သူတို့ကိုနည်းနည်းတခြားကာလမှာဖြည့်ရှင်းပေးရမယ်ကိစ္စတွေရှိတော့ဒါဒီလိုဟာမျိုးတွေလုပ်ဖို့ဆိုရင်အလို့သမားဝင်းဌာနတခုရဲ့ねကျွန်တော်တို့ကလုပ်လို့မရတော့ဘူးပေါ့နော်ရရတဲ့ခါကျတော့ရှိုးရတစ်ဖွဲ့လုံးကဝိုင်းကူပေးရမယ်ဟာလေးရှိတာတော့ဒီလိုထုတ်ပြန်ကြေညာတဲ့ခါကျရင်လည်းအားလုံးကိုသိပေးပြီးတော့မှတနာကြီးရဲ့ခွင့်ပြုချက်နဲ့ကြေညာဖို့ဆိုတဲ့ဟာကဖြစ်လာတာဖြစ်ပါလိမ့်မယ်
မြန်မာနိုင်ငံတွင်းမှာနိုင်ငံသားယင်းဤမြို့နှံမှုတွေတိုးလာတာနဲ့မျှပြည်တွင်းထုတ်ကုန်ဆက်မှုလုပ်ငန်းတွေပိုပြီးတိုးချက်လှုပ်ဆောင်လာတာကြောင့်မြန်မာနိုင်ငံအတွင်းကလူသမားတွေအတွက်နိုင်ငံတကာစံနှုန်းနဲ့အညီအနေဆုံးလုခလာစာကိုတိုးမြင့်တတ်မှတ်ပေးဖို့အလူသမားတွေကတောင်းဆိုခဲ့ကြတာလည်းဖြစ်ပါတယ်ခင်ဗျာ
ရရှိမြတ်မြောင်း2015ခုနှစ်ထွေထွေရွေးကောက်ပွဲအတွက်မဲဆန္ဒရှင်အစည်းအဝေးကိုရွေးကောက်ပွဲကော်မရှင်ကနေထုတ်ပြန်ပေးနေပါပြီ2010ရွေးကောက်ပွဲတုန်းကတော့ဒီတူတင်ဆန္ဒမဲတွေမှာမဲဆန္ဒရှင်အစည်းအဝေးအမှန်မဟုတ်တာတွေအတော်လေးတွေ့ခဲ့ရတယ်ဆိုပြီးတော့ရွေးကောက်ပွဲစောင့်ကြည့်သူတွေကတော့ပြောပါတယ်အခုဒီထုတ်ပြန်လိုက်တဲ့ဒီမဲဆန္ဒရှင်အစည်းအဝေးတွေဘလောက်ထိတိကျမှန်ကန်မှုရှိပါလဲစင်မာတူလို့ရှိရင်ဘလူအကြောင်းကြားနိုင်ပါသလဲဒီလာမဲ့စနေညပိုင်းဒဲအလီလိုက်အစည်းအဝေးမှာဒီအကြောင်းတွေကိုဆွေးနွေးသွားဖို့ရှိပါတယ်ပါဝင်ဆွေးနွေးမိမှန်လူတွေမိမိတို့ရဲ့တွေ့ကြုံကိုဖလှယ်ပြောပြလူတွေအနေနဲ့တယ်လီဖုန်းနံပါတ်တွေကိုကြိုတင်ပေးပို့ထားမယ်ဆိုရင်ဒက်ရဲ့လီလိုက်အစီအစဉ်လွှင့်ထုတ်တဲ့အချိန်မှာ VOA ကနေပြီးတော့ဒက်ရဲ့ခေါ်ယူပါမယ်။ဒါမှမဟုတ်ကိုယ့်ရဲ့အမြင်ကိုယ့်ရဲ့တွေ့ကြုံတွေနဲ့ဒီမိကုန်းမိမှန်လူတွေကိုစာနဲ့ဖြစ်စီအသံဖိုင်နဲ့ဖြစ်စီကြိုတင်ပြီးတော့ပေးပို့ထားလို့လည်းရပါတယ်။ VOA မြန်မာဝိုင်းရဲ့ဖုန်းနံပါတ်က2323825554ဖြစ်ပါတယ်။ email လိပ်စာကတော့ bamis@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးမိမှန်လူတွေတော့ရှင်ကိုကြိုဆိုပါတယ်။
မ
နှစ်ဖြန်ညထုတ်လွှင့်မဲ့တိုက်ရိုက်လေလိုင်းဆွေးနွေးခန်းမှာပါဝင်ဆွေးနွေးကြဖို့ဖိတ်ခေါ်ပါရရှင် VOA American အတန်ရဲ့တိုက်ရိုက်လေလိုင်းဆွေးနွေးခန်းတွေကိုစနေနေ့နဲ့အင်္ဂါညတွေမှာတပတ်ကိုနှစ်ကြိမ်ပုံမှန်တင်ဆက်နေရဖြစ်ပါရရှင်အခုတော့နောက်သတင်းပုတ်အနေနဲ့သောရရှင်တွေနားဆင်ရမှာတော့ American နိုင်ငံခြားရေးဝန်ကြီးဌာနပညာရေးနဲ့ယဉ်ကျေးမှုရေးရာဌာနခွဲကမတည်ထားတဲ့ English Access Micro Scholarshipအင်္ဂလိပ်စာသင်တန်းဟာမြန်မာလူငယ်တွေကိုအင်္ဂလိပ်စာအပြင်လူမှုရေးရာပရာဟိတလုပ်ငန်းတွေမှာလည်းပါဝင်လာအောင်လေ့ကျင့်သင်ကြားပေးနေတာကြောင့်ထိရောက်ပြီးအကျိုးရှိရဲ့လို့အစီအစဉ်ဒါရိုက်တာတွေကပြောဆိုလိုက်ပါတယ်။မြန်မာနိုင်ငံအနှံ့မှာဖွင့်ထားတဲ့ဒီသင်တန်းတွေအတွက်လိုအပ်တဲ့ကူညီထောက်ပံ့မှုတွေကိုရန်ကုန်မြို့အမေရိကန်တန်ယုံကလည်းကူညီပေးနေတာပါ။အပြည့်အစုံကိုတော့ VOA သတင်းချောက်မှတင်ကြီးလင်းကပြောပြပေးထားပါတယ်ရှင်။
ဟုတ်ကဲ့ပါရှင် English Access Micro Scholarship English စာသင်တန်းမှာအမေရိကန်ကစာသင်ကြားပုံစနစ်နဲ့သင်ကြားပေးနေပြီးလူမှုရေးကဏ္ဍတွေမှာလည်းကျောင်းသားတွေပါဝင်လာနိုင်အောင်လေ့ကျင့်ပေးနေတာဖြစ်တယ်လို့ရှမ်းပြည်နယ်တောင်ပိုင်းဟိုပုံမြို့က Access Director ကိုထွန်းအောင်ကပြောဆိုလိုက်ပါတယ်
ကျွန်တော်တို့ဒီ English Access ကကျွန်တော် English စာကိုအဓိကထားမှကျွန်တော်တို့ဒီမှာမတူညီတဲ့ယဉ်ကျေးမှုတွေကိုကျွန်တော်ကကလေးတွေကိုကလေးတွေလေ့လာရပါတယ်ပေါ့နော်ပြီးတော့ရှင်ကျွန်တော်ဒီမှာ community service နဲ့ပတ်သက်တဲ့ volunteer လုပ်ငန်းလေးတွေအတွေ့အကြုံနဲ့ကျွန်တော်တို့ကဖန်တီးပြီးပါတယ်ဆိုတော့ဒီတင်တန်းတစ်နှစ်ပြီးတဲ့အခါမှာကလေးတွေကဒီ English စာပိုင်းရောသူတို့ရဲ့ဒီကိုယ်ရည်ကိုယ်တည်ပိုင်းဆိုင်ရာဟောနောက်ဒီ service community service learning နဲ့ပတ်သက်မှာတော်တော်လေးတွေ့ကြုံရှိသွားပါတယ်နောက်ဒီတစ်နှစ်ပြီးတဲ့အခါမှာသူတို့တွေကဒီအမေရိကန်တက္ကသိုလ်ကိုကျောင်းဆက်တယ်မှာဆိုလို့ရှိရင်လည်းလမ်းကြောင်းပွင့်သွားပါတယ်
ဒီအင်္ဂလိပ်စာသင်တန်းဟာမြန်မာနိုင်ငံအနှံ့အပြားကထက်မြက်ပြီးစီးပွားရေးချွတ်တဲ့တဲ့ကျောင်းသားတွေကိုရွေးချယ်ကာအင်္ဂလိပ်စာအပြင်ကွဲပြားတဲ့ယဉ်ကျေးမှုတွေခွဲခြားစိတ်ဖြာလေးလာနည်းတွေနိုင်ငံအရေးကမ္ဘာအရေးနဲ့ကြီးလက်ဖွံ့ဖြိုးရေးအတွက်နိုင်ငံသားတွေရဲ့တာဝန်တွေကိုပါတက်သည့်နားလည်လာအောင်သင်ကြားပေးနေတာဖြစ်ပါတယ်တင်တဲ့အသက်စင်တစ်ခုဟာနှစ်နှစ်ကြာမြင့်ပြီးကျောင်းသားအယောက်40ကိုသာလက်ခံနေတာပါဒါပေမဲ့လည်းကျောင်းသားတွေအနေနဲ့လူမှုရေးဆိုင်ရာလုပ်ငန်းတွေမှာတဆင့်ပြန်လဲလှုပ်အားပေးတာကြောင့်အသိပညာတွေပုံမပြန့်ပွားစေတယ်လို့ပြည်မျိုးကအစီအစဉ်ဒါရိုက်တာကအခုလိုပြောပါတယ်
ကလေးတွေဟာ second year ရောက်တဲ့အခါမှာ community ရဲ့ကိုသွားရတယ်ပြီးလို့ရှိရင်သူတို့ community based project တစ်ခုလုပ်ရတယ်အဲ့ဒါက youth project community project နဲ့မတူဘူးဆိုတာကသူတို့က community ရဲ့ကိုသွားပြီးအလုပ်လုပ်တယ်လုပ်ပြီးလို့ရှိရင်အဲ့ဒီဟာကိုသူတို့ဘာလုပ်တယ်ဆိုတာကိုယူလာတယ်အတန်းနဲ့မှာသူတို့ပြန်ပြီးတော့ပြောတယ်ပြီးရခါ sharing idea လုပ်တယ်ပြီးရဟို suggestion တွေပေးရပြီးလို့ရှိရင်ပြန်သွားရပေါ့နော်အဲ့ဒီအဖြစ်သူတို့ community ကိုဆင်းပြီးတော့ community မှာလုပ်တဲ့အကြောင်းအခုကျွန်မနှစ်နှစ်ပြီးသွားတဲ့ဒီ project နှစ်ခုပြီးသွားတဲ့နေရာမှာကလေးတွေဟာဘာဖြစ်လဲဆိုတော့ community နဲ့ in touch ဖြစ်ပြီးဆက်ပြီးတော့သူတို့လုပ်နေရပေါ့เนาะအဲ့ဒါကြောင့်မလို့ကျွန်တော်တို့ကပေးတာတော့လူ40ပဲပေးပေမဲ့လူ4000လောက်ရတဲ့သဘောမျိုးဖြစ်နေပါတယ်ရှင်ဟုတ
်ဒီတနက်ပြီးဆုံးတဲ့အခါမှာလဲအမေရိကန်နဲ့မြန်မာနှစ်နိုင်ငံပညာရေးနဲ့ယဉ်ကျေးမှုပူးပေါင်းဖလှယ်ရေးအစီအစဉ်နေနဲ့ကျောင်းသားတွေဟာအမေရိကန်ပြည်ထောင်စုမှာပညာဆက်လက်သင်ယူနိုင်မှာလဲဖြစ်ပါတယ်ဒီနေ့ဇွန်လ26ရက်နေ့မှာတော့မြန်မာနိုင်ငံအနှံ့က SS English စာသင်တန်းဒါရိုက်တာတွေတွေ့ဆုံပြီးတိုးတက်မှုတွေလိုအပ်ချက်တွေကိုဆွေးနွေးပြီးအတွေ့အကြုံတွေဖလှယ်ကြတာလည်းဖြစ်ပါတယ်။ရန်ကုန်မြို့အမေရိကန်တန်ယုံကတာဝန်ရှိသူတဦးကတော့တန်ယုံအနေနဲ့လည်းလိုအပ်တဲ့အထောက်အပံ့တွေပေးနေတယ်လို့ဆိုပါတယ်။
တင်ယူညွှန်းတဲ့နဲ့ပတ်သက်ပြီးတော့ဒီကျမတို့ကတော့ American Center မှာတုံးနေတဲ့ textbook တွေအတိုင်းပဲပေါ့နော်တင်တဲ့အခါမှာဘယ်နေရာတွေမှာကျမတို့အနေနဲ့ထပ်မံပြီးတော့ပံ့ပိုးကူညီပေးဖို့လိုမလဲဟိုမှာရှိတဲ့ဆရာဆရာမတွေအင်အားကရောဘယ်လိုအနေအထားမျိုးမှာရှိနိုင်မလဲသူတို့သင်ကြားရေးရဲ့သူတို့အရေးအချင်းတွေကရောကျမတို့လူချင်းတဲ့အတိုင်းပြည့်မီမှုရှိပါမလားတန်ယုံအနေနဲ့ဘယ်လိုဆက်လက်ပြီးတော့ပံ့ပိုးပေးရမလဲသူတို့ကိုဒီတင်ဒန်းဖြစ်မြောက်အောင်အောင်းအောင်းမြင်းမြင်းဖြစ်မြောက်အောင်အရေးအချင်းပြည့်မီတဲ့ကျောင်းသူကျောင်းသားတွေထွက်ပေါ်လာအောင်ဘယ်လိုကျမတို့တန်ယုံအနေနဲ့ဟိုထပ်မှန်ပြီးတော့ထောက်ပံ့ပေးရမလဲအားပေးကူညီပေးရမလဲဆိုတာတွေနဲ့ပတ်သက်ပြီးတော့ဆွေးနွေးဖို့ရာအတွက်ဖိတ်ကြားထားခြင်းဖြစ်ပါတယ်ရှင်
။လက်ရှိ English Access Micro Scholarship English စာသင်တန်းကိုမြကြီးနား၊စကိုင်း၊ကြောက်စဲ၊မော်လမြိုင်၊မန္တလေး၊ဟိုပုံ၊ပြည်ပတိန်နဲ့ဖအံမြို့တွေမှာဖွင့်လှစ်ထားပြီးလွိုက်ကော်နဲ့မုဒုံမြို့တွေမှာလည်းတိုးချက်ဖွင့်လှစ်သွားဖို့ရှိပါတယ်ရှင်။
မတင်ကြီးလင်းပြောပြသွားတာပါ VOA American အတန်ရဲ့တောက်ကြနေညာဘက်ဆက်ပြီးထုတ်လွှင့်ပေးနေတဲ့အစီအစဉ်ကိုတော့ line meter 24 25နဲ့30နှစ်တို့ကနေဖမ်းယူနားဆင်နိုင်ကြပါရဲ့ရှင
် VOA မြန်မာပိုင်းအတန်လွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိ line meter 24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီစီစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့၈နာရီကနေ9နာရီအထိတစ်ချိန်နေ့လယ်၁၂နာရီကနေနေ့ခင်း၁နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း၆နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းတို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ ညပိုင်း 9:00 ကနေ 10:00 အထိအစီအစဉ်ကိုတော့လိုင်းတူ 24, 25 နဲ့ 32 တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည 9:00 အစီအစဉ်ပြီးပြီးချင်းည 10:00 မှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာညချမ်းသာတော်ရှင်များရှင် VOA မြန်မာပိုင်းအစီအစဉ်2015ခုနှစ်ဇွန်လ26ရက်တောက်ကြနေ့ညပိုင်းအစီအစဉ်တွေကိုစတိုင်ရိုက်ထုတ်လွှင့်ပေးနေရဖြစ်ပါတယ်အခုဒုတိယထုတ်လွှင့်ပေးမယ့်အစီအစဉ်တွေကိုတော့ line 2မီတာ24 25 32 51တို့အပြင် line လက်မီတာ190တို့ကပါတိုးချဲ့ဖမ်းယူနားဆင်နိုင်ကြပါတယ်ရှင်အခုညပိုင်းဆက်လက်ထုတ်လွှင့်မယ့်သတင်းပတ်စင်ကန်တာတွေထဲမှာတော့အမျိုးသမီးကန်တာသုဒ္ဓဆောင်လင်အမေရိကန်တခွင်နဲ့သိပ္ပံနဲ့နီးပညာကန်တာမှာတော့ဆန်စပါးကိုအဓိကစိုက်ပျိုးတဲ့မြန်မာနိုင်ငံမှာအစင်းမြင့်စိုက်ပျိုးအောင်ဘာတွေလိုအပ်နေပါသလဲ
ကတော့နိုင်ငံတွင်းမှာလည်းစားတုံးနဲ့ပြည်ပမှာနိုင်ငံစည်းကွက်မှာလည်း80 90လုံးကိုစားပြီးနဲ့အမတ်ချစားမျိုးနဲ့ပတ်သက်ပြီးတော့သုတေသလုပ်ငန်းတွေမျိုးတက်တဲ့လုပ်ငန်းတွေ
စိုက်ပျိုးရေးပညာရှင်ဒေါက်တာချွန်ဝင်းကအခုလိုပြောကြားလိုက်တာပါခုတော့ဒီကနေ့ရဲ့အပတ်စဉ်ကဏ္ဍတွေထဲကအရင်ဆုံးအမျိုးသမီးကဏ္ဍကိုတင်ဆက်ပေးမှာဖြစ်ပါတယ်ရှင်ပြင်သစ်အစိုးရကကြီးမှုတဲ့Future Leader ဆိုတဲ့အနာဂတ်ကောင်းဆောင်မှုအစီအစဉ်ကိုဒီနှစ်မြန်မာနိုင်ငံကိုစာပြုတက်ရောက်ခဲ့တဲ့ချင်းတိုင်းရင်သူမှ Cherry ဇဟောင်းဖြစ်ပါတယ်အခုလာမဲ့2015ရွေးကောက်ပွဲမှာလဲသူဟာအတွင်းရေးမှုအဖြစ်ဆောင်ရွက်နေတဲ့ချင်းအမျိုးသားတိုးတက်ရေးပါတီကဝင်ရောက်ရှင်ပြိုင်ဖို့ဆန္ဒရှိသူလည်းဖြစ်ပါတယ်ဒါအပြင်မှ Cherry ဇဟောင်းဟာမြန်မာနိုင်ငံမှာအမျိုးသမီးများတန်းတူအခွင့်အရေးရရှိမှုနဲ့ပတ်သက်လို့စ조사ဆောင်ရွက်နေသူလည်းဖြစ်ပါတယ်အကြောင်းဆောင်ကိုဒေါ်လလတန်ကဆက်သွယ်မေးမြန်းထားပြီးဒီသတင်းပတ်ရဲ့အမျိုးသမီးကဏ္ဍမှာတင်ပြပေးထားပါတယ်ရှင်
ကိုချေရီဇာဟောင်းကပြင်သစ်နိုင်ငံ future leader ဆိုရဲပေါ့နော်အနာဂတ်ခေါင်းဆောင်ဆိုတဲ့အစီအစဉ်နဲ့မြန်မာနိုင်ငံကိုစားပြုပြီးတော့ရောက်လာတယ်ဆိုတော့အဲ့ဒီအစီအစဉ်လေးအကြောင်းပြောပြပေးပါလားရှင
်ဒီအစီအစဉ်ကပြင်သစ်နိုင်ငံကလောက်တာနှစ်ပေါင်း25နှစ်တောင်ကြာနေပြီနိုင်ငံအသေးသေးမှရှိနေတဲ့ပြင်သစ်တိုင်ယုံတွေကနိုင်ငံတနေငံမှာလွတ်မှုမှုရှိလာနိုင်တယ်လို့သူတို့ယူဆတဲ့လူတွေပေါ့နော်နိုင်ငံတနေငံရဲ့အခြေအနေကိုလေ့လာပြီးတော့မှအနာဂတ်မှာလွတ်မှုမှုရှိလာမယ်လို့သူတို့ထင်တဲ့လူယူဆတဲ့လူတွေကိုသူတို့ရဲ့နိုင်ငံမှာခေါ်ပြီးတော့မှသူ့ရဲ့တက်ဆိုင်ရာစိတ်ဝင်စားရာပေါ့နော်အဲ့ဒါလူတွေကို subject တွေကိုလာပြီးတော့တင်ယူခိုင်းပေါ့နော်ဆိုတော့ကျမမြန်မာနိုင်ငံကနေရောက်မြောက်ပေါ့ရောက်လာချင်းဖြစ်ပါတယ်ကျမကကြတော့ဒီမှာတန်ယုံကို request တင်ထားတာကြတော့သူရကိုအကြံပေးနေတဲ့အဖွဲ့အစည်းတွေပြီးလို့ရှိရင်ဌာနဆိုင်ရာတွေကိုကျမတွေ့ချင်တယ်ပထမဒုတိယကြတော့နိုင်ငံရေးပါတီလူတွေကိုကျမတွေ့ချင်တယ်တတိယကြတော့ကျမတန်းတူရေးအတွက်ကိုလှုပ်ဆောင်နေတဲ့ဌာနအသေးသေးတွေရော NGO တွေရောအဖြစ်နိုင်ခနေရတဲ့အမျိုးသမီးတွေကိုဝန်ဆောင်မှုပေးနေတဲ့အဖွဲ့အစည်းတွေကိုလည်းကျမတွေ့ချင်တယ်လို့ request တင်ထားတယ်ဆိုတော့အဲ့ဒီတော့အဆူကျမတွေ့တယ်ပေါ့နော
်ဆိုတော့ Cherry ဇဟောင်းပြောသလိုပြင်သစ်တန်ယုံကနေပြောမှာပေါ့နော်ဒီနေ့ကိုယ့်ရဲ့ကန္တာတစ်ခုခုမှာခေါင်းဆောင်မှုအလားလားရှိတဲ့လူတူလို့ယူဆရတဲ့လူတွေကိုအခုလိုဒီ future leader တင်နန်းဖိတ်တယ်ဆိုတော့ချီရီဇာဟောင်းကဘယ်လိုမျိုးကန္တာမှာဖလှရှားပါလဲရှင
်ဒီမှာကျတော့ဒီချင်းတူတေးပါတီရဲ့အတွေ့အကြုံမှုသုံးဖြစ်ပါတယ်ဒီမှာဒီနှစ်မှာရှင်းပါမဲ့အထွေထွေယူကော့ပွဲမှာလည်းဝင်ပါဖို့ပေါ့နော်ဒီမှာအစီအစဉ်ရှိပါတယ်ဒီမှာကဒီလိုမျိုးယူကော့ပွဲမှာဝင်ရောက်ချင်တဲ့စန္ဒာတွေရှိနေတယ်ဆိုတာလည်းပဲကျွန်တော်တို့မြန်မာနိုင်ငံရဲ့လူဦးရေတဝက်ကျော်26တန်းကျော်ကအမျိုးသမီးတွေဖြစ်တယ်ဒီအမျိုးသမီးတွေရဲ့အတန်ကိုဆုံးဖြတ်ချက်ချတဲ့ကန္ဓာမှာအများကြီးဝင်ပါနိုင်အောင်လို့အမျိုးသမီးတွေရဲ့လူချင်းတဲ့အရာတွေသူတို့ရဲ့မြန်မာထားတဲ့အရာတွေဒီထက်မကပူပူပြီးတော့ဝင်ပြောင်းနိုင်အောင်လို့ကျမနိုင်ငံရေးထဲဝင်ချင်တာဖြစ်တယ်ဆိုတော့ကျမဒီအမျိုးသမီးတွေအခွင့်အရေးတွေကိုစိတ်ကလည်းရှိထားပြီးသားလို့လောက်ခဲ့တဲ့နှစ်ပေါင်းကလည်း16နှစ်ရှိနေပြီဆိုတော့အဲ့လိုမျိုးစိတ်ကူးရှိနေတဲ့အတွက်ကြောင့်မို့ဒီပင်သစ်တိုင်ယုံကလည်းပဲကျမကိုတိမှပြုတ်ခဲ့တယ်လို့ကျမခံယူရပေါ့နော
်အဲ့တော့လှုပ်ရှားဆောင်ရွက်ခဲ့တာလည်း15နှစ်လောက်ရှိသွားပြီဆိုတဲ့ခါကျတော့ခဏမြန်မာနိုင်ငံမှာပေါ့နော်တမ်းမှဒန်းတူအခြေအနေလေးကိုနည်းနည်းတုံးတက်ပြပါလားရှင်
ကျွန်တ ကျမတို့မြန်မာနိုင်ငံမှာကဒီအမျိုးသမီးတွေရဲ့အသက်ချက်ကနေရာတိုင်းမှာကြီးမယ်ဆိုလို့ရှိရင်အမျိုးသမီးတွေကအလုပ်ကျူးစားမှုတွေအများကြီးရှိတယ်တာဝန်ယူမှုတွေလည်းအများကြီးရှိပါတယ်ဥမာအပြင်မှာလုပ်လို့နေတဲ့အမျိုးသမီးတွေဆိုလို့ရှိရင်အပြင်မှာလည်းငွေရှာရတယ်ပြန်လာပြီးတော့လည်းမိသားစုဝင်တွေထားနေရတယ်ပြီးလို့ရှိရင်တာသမီးတွေရဲ့ဝင်တွေထားနေရတယ်ပြီးပဝင်ကျင်လူမှုရေးဆိုင်ရာအဆောင်ရွက်စရာတွေလည်းအကုန်လုံးထမ်းဆောင်နေရတယ်ပေါ့နော်တရက်တရက်မှာအမျိုးသမီးတွေရဲ့လုံဆောင်နေတဲ့အရာတွေကိုကြည့်မယ်ဆိုလို့ရှိရင်အင်မတန်မှတာဝန်ယူမှုများပါတယ်အဲ့ဒါတွေကိုကျမတို့ယဉ်ကျေးမှုတစ်ခုလိုပဲထင်ပြီးတော့မှသူတို့ရဲ့အလုပ်တွေသူတို့ရဲ့လုံဆောင်ချက်တွေကိုကိစ္စတစ်ခုအနေနဲ့လည်းလူထုကမတတ်မထားဘူးပေါ့နော်လူဒီလိုပဲအပြင်မှာငွေရှာမယ်အိမ်မှာပဲနေခိုင်းမယ်အိမ်မှာပဲလုပ်ရကိုင်းစားချင်အိမ်ဝေးမှုလုပ်ပဲလုပ်မယ်ဆိုတဲ့အစ်စ်နဲ့ပဲကျမတို့အမေရမ်းပဲသဘောထားတယ်ဒါမြန်မာနိုင်ငံတနေငံလုံးမှာဖြစ်ပျက်နေတဲ့အခြေအနေလို့ကျမကတော့အမြင်နေပေါ့နော်ဒါပေမဲ့ဆုံးဖြတ်ချက်တွေချတဲ့နေရာမှာသူတို့ဝင်ပါမယ်ဆိုလို့ရှိရင်ဒါအမျိုးသမီးတွေရဲ့ခန္ဓာမဟုတ်ဘူးဒါမှမဟုတ်အမျိုးသမီးတွေပြောဆိုရတဲ့စိတ်မရှိဘူးဒါမှမဟုတ်အမျိုးသမီးတွေကဘာမှမသိဘူးဆိုတော့ကန့်တတ်ချက်တွေကအင်မတန်မှများပါတယ်ဆိုတော့ဒီနိုင်ငံရေးပါတီတွေထဲမှာပါတီခေါင်းဆောင်တွေကိုကြည့်မယ်ဆိုလို့ရှိရင် NLD ကလွှဲရင်ပေါ့နော်ဂျန်နဲ့ပါတီတွေအကုန်လုံးအမျိုးသားတွေဖြစ်တယ်အဲ့ဒီအမျိုးသားတွေကအများအန်ပြောနေတာကအမျိုးသမီးတွေကမဆက်ဝင်စားတာအဲ့လိုမျိုးပဲသူကအကြောင်းပြချက်အင်မတန်မှမပြောပတ်လို့တဲ့အဲ့ဒီအကြောင်းပြချက်တွေနဲ့ကိုသူတို့တွေကအများအန်ဟိုအမျိုးသမီးတွေပါဝင်မှုကိုကန့်တတ်ထားတယ်ပေါ့ဆိုတော့သူတို့တွေစိတ်ဝင်စားလာအောင်ဘယ်လိုလုပ်မလဲဆိုတော့လမ်းဖွင့်ပေးမှုတွေကိုကြတော့အမျိုးသားတွေမလုပ်တော့ဘူးသူတို့တွေလျှောက်လာနေအောင်ဘယ်လိုလက်တွဲခေါ်ဆောင်ရမလဲဆိုတော့နေ့စနေကိုကြတော့မဖန်တီးတော့ဘောနော်ဆိုတော့ဖန်တီးမယ်ဆိုလို့ရှိရင်လည်းဒါမလို့အပ်သေးဘူးဆိုတော့ဟာမျိုးတွေနဲ့အမဲရန်ပဲထားထားတယ်ပေါ့ဒါအဲ့တော့ကျမအမိန်ကတော့ကိုယ်နိုင်ငံကိုတကယ်ပဲတိုးတက်စေချင်တယ်ဆိုလို့ရှိရင်လူဦးရေတဝက်ကျော်ရဲ့အတန်လေးလှုပ်အားတွေကိုကျမတို့လက်လို့ရှုတ်ထားလို့မရအောင်လူဦးရေတဝက်ကျော်ကတူတလာမှာကျမတို့နိုင်ငံကလည်းပဲစီးပွားရေးလူမှုရေးနိုင်ငံရေးရှုထောင့်မျိုးမျိုးကနေတပြိုင်တည်းတူတလာမှာဖြစ်တယ
်ချယ်ရီစဟောင်းပြောခဲ့တယ်လို့ပေါ့နော်အမျိုးသမီးတွေကဒီအိမ်တောင်တာဝန်ပဲအများစုထမ်းဆောင်နေကြရပြီးတော့တစ်ဖက်မှာလည်းဒီဝင်ငွေလည်းရှာကြရတယ်ဒါပေမဲ့လို့လေဆုံးဖြတ်ပြီးတဲ့နေရာကြတဲ့ခါကျတော့နေရာပေးခြင်းမခံရဘူးပေါ့နော
်အဲ့
လိုအနေအထားမျိုးကကိုမြမယဉ်ကျေးမှုကြောင့်လားနောက်ဆိုလို့ရှိရင်တိုင်းရင်းသားတွေဆိုလည်းတိုင်းရင်းသားတွေရဲ့ရိုးရာဓလေ့ယဉ်ကျေးမှုအယူဆကြောင့်လားနမ်ဆိုလို့ရှိရင်ဒီစစ်တိုက်အောက်မှာဗောနော်မြန်မာနိုင်ငံနေခဲ့ရတာနေ40ကျောင်းအဲ့ဒီရက်လက်တွေ့ကြောင်းလားဘယ်လိုထင်ပါလဲရှင
်ကျမကတော့အဲ့ဒီနှစ်ခုပဲဖြစ်တယ်လို့ကျမတော့မြင်ပါတယ်ဒီစစ်တပ်ရဲ့အုပ်ချုပ်မှုစနစ်မှာကျမတို့ကြီးပင်းလာတဲ့အခါကျတော့အမင်းတွေတော်တော်ကမပွင့်ကြတော့ဘူးပြီးလို့ရှိရင်ဖြစ်နိုင်တယ်ဖြစ်တင်တယ်ဆိုတဲ့ဟာတွေကိုကျမတို့ကတိတ်မတွေးတော့ဘဲနဲ့ဘုံထဲမှာပဲနေချင်တဲ့ဟာယဉ်ကျေးမှုနဲ့ပဲအကုန်လုံးကိုပိတ်ပင်ချင်တဲ့ဒီနေ့ကျမတို့ရှိနေတယ်လို့ကျမထင်တယ်ဆိုတော့ယဉ်ကျေးမှုတွေယူရယူဆတွေအစွဲလမ်းတွေအရန်ကြီးနေတာကလည်းပဲခုနဒီစတဲ့ရဲ့လူမှုမှုအမှကျမတို့တွေကဒီပေါင်းတိတိလေးထဲမှာကျမတို့တွေကနှစ်ပေါင်းများစွာနေခဲ့တဲ့ကြတော့အကုန်လုံးကအဲ့ဒီပေါင်းထဲနေမထွက်နိုင်တော့ပေါ့နော်မြူသားရောမြူသမီးရောပူပြီးတော့စူးနေတာကအဲ့ဒီထဲမှာမြူသမီးတွေကိုပူပြီးတော့ယဉ်ကျေးမှုဆိုတဲ့ဟာနဲ့ပြန်ပြီးတော့ပြန်ချုပ်ကိုင်းတဲ့ခါကျတော့ဒါကဟိုနှစ်ခုစလုံးဖြစ်တယ်လို့ကျမတို့မြင်ပါတယ်အ
ဲ့တော့အခုလောလောဆယ်ပေါ့နော်ဒီကုလသမဂ္ဂကအစပြုပြီးတော့အနောက်နိုင်ငံတွေကရောအမျိုးသမီးတွေနဲ့ပတ်သက်ပြီးတော့ပေါ့စွန်အားမြင့်တင်ရေးအတွက်ကိုအမျိုးမျိုးပဲဥစားပေးဆောင်ရွက်လာတာတွေ့ရတယ်လေအဲ့တော့မြန်မာနိုင်ငံအနေအထားမှာရောဘယ်လိုဥစားပေးဆောင်ရွက်တည်နေလို့ခြေဥစားဟောင်းမြင်ပါလဲရှင
်လူဦးရေတန်း26ကျော်ကိုကြီးစုဖို့ရန်အတွက်ဝန်ကြီးဌာနတစ်ခုရှိတင်တယ်အဲ့ဒီဝန်ကြီးဌာနဆိုလို့ရှိရင်ခုနဒီပြည်ထောင်စုမှာပဲရှိနေတဲ့ဟာမဟုတ်ဘူးပြည်နယ်တိုင်းမှာဒေသကြီးတိုင်းမှာရှိတင်တယ်တကယ်လို့များအဲ့ဒီဝန်ကြီးဌာနရှိလာတဲ့ဆိုလို့ရှိရင်အမျိုးသမီးတွေရဲ့အခန်းကဏ္ဍတည်တည်တွေကိုသူကဝန်ဆောင်မှုတွေပေးနိုင်မှာဖြစ်ပါတယ်
ဆိုလိုတာကတော့အမျိုးသမီးရာဝန်ကြီးဌာနပေါ့
ဟုတ်ကဲ့အမျိုးသမီးရာဝန်ကြီးဌာနတခုရှိတင်တယ်ဒါပထမလုပ်ရမယ့်ဟာပေါ့နော်ဒုတိယကကြတော့ဒီပြည်တည်နိုင်ငံမှာလည်းပဲကျွန်မတွားပြီးတော့လေ့လာမိတာပါလဲဆိုလို့ရှိရင်ဌာနအတိုင်းမှာဆက်သွယ်ရမယ့်လူပေါ့နော်ဆရာမတန်းတူရင်းနဲ့ပတ်သက်ပြီးတော့ဆက်သွယ်ရမယ့်လူရှိတယ်ဆိုတော့ဝန်ကြီးဌာနတစ်ခုခုကဟိုမူဝါဒအတိတ်ပြောင်းလိုက်တဲ့ဒါမှမဟုတ်ဝင်အစီ program တစ်ခုလုပ်လိုက်တယ်ဆိုလို့ရှိရင်အဲ့ဒီ program ရဲ့အကျိုးသက်ရောက်မှုတွေကအမျိုးသားနဲ့အမျိုးသမီးတွေပေါ့ဘယ်လိုမျိုးအကျိုးသက်ရောက်မှုရှိမလဲဆိုတဲ့ဟာတွေဆိုတော့အကြံပေးပုဂ္ဂိုလ်တွေကအဲ့ဒီဝန်ကြီးဌာနအတိုင်းမှာရှိတယ်အဲ့လိုမျိုးဥပဒေတည်တည်မူဝါဒအတိတ်တွေကိုအပေါ်မှာအမဲမ်းပဲဟို agenda နဲ့ပတ်သက်ပြီးတော့အကြံပေးနေပုဂ္ဂိုလ်တွေရှိနေတဲ့ခါကျတော့အလိုလိုနေနဲ့သူရဲ့ program တွေတိုင်းမှာအမျိုးသမီးတွေပါဝင်မှုကတပြည်းပြည်းနဲ့ပုံများလာ ားပေါ့နော်ဆဲတာမျိုးတွေလည်းပဲကျွန်တော်နိုင်ငံမှာလုံးဝမရှိသေးဘူးပေါ့နောက်တစ်ခုကသူတို့ကအခုစနစ်ဟိုအစ်စ်ထွန်းထားပါတယ်အဲဒီစနစ်ဟာဆိုလို့ရှိရင်ဒီကျွန်တော်မြန်မာနိုင်ငံလူနဲ့ပြောရင်တော့ဒီအုပ်စုကြီးရောအုပ်စုအုပ်ချုပ်ရေးတွေပေါ့နော်ဒီလိုရှိရင်ဒီ municipal အုပ်ချုပ်ရေးတွေမှာသူတို့တွေကအမျိုးသားနဲ့အမျိုးသမီးလုံးဝဝင်ပြိုင်ရမှာဖြစ်တယ်ဆိုတော့ဒါ 50-50 ပေါ့50-50ရဲ့အခိုင်အုံဖြစ်သွားပြီပေါ့နော်ဒီရောက်ကသူတို့ရဲ့ကြီးဝမှာယူကပ်ပွဲမှာဝင်ပြိုင်မယ်ဆိုလို့ရှိရင်အမျိုးသားတယောက်ကဝင်ပြိုင်မယ်ဆိုလို့ရှိရင်သူ့ရဲ့အဖို့အတွက်အမျိုးသမီးတယောက်ကိုရှာကူးရှာရမယ်ဒီအုပ်ချုပ်ရေးစနစ်ဒီမှာဒီကြီးဝကဆားလို့ပေါ့နော်ဒါဟို2-2ဖြစ်သွားတာပေါ့အမျိုးသားတယောက်အမျိုးသမီးတယောက်ဖြစ်သွားတာပေါ့အဲ့လိုမျိုးဥပဒေလုပ်ချင်တာဖြစ်အရင်ကကျွန်တော်တို့လူမျိုးပဲအမျိုးသမီးတွေစိတ်ဝင်စားပါဘူးအရင်ချင်းမရှိပါဘူးလို့ပြောခဲ့ပြီးမဲ့ပဲအဲ့ဒီဥပဒေထွက်လာတဲ့အချိန်မှာအမျိုးသမီးတော်တော်များများကရှေ့ထွက်လာပါတယ်။ဒီမှာတပတ်တော်တည်းမှာတင်ယူခဲ့တဲ့အရာမှာဆိုလို့ရှိရင်သူတို့ဒီပင်ဒစ်ရဲ့အတွေ့အကြုံနောက်ကျွန်မနဲ့တွေ့ခဲ့တဲ့ပညာရှင်တွေအစိုးရကြံပေးတဲ့အစိုးရဌာနတွေကလည်းအမေရန်ပြောနေတာကအဲ့လိုမျိုးဟိုလိုက်နာရရမယ့်ဥပဒေတစ်ခုခုရှိဖို့လိုတယ်။သူတို့ကလည်းပဲအပြင်ကနေဟိုဘယ်လောက်ပဲပြောခဲ့ဥပဒေမရှိခဲ့တဲ့အတွက်ကြောင့်မို့နှစ်တော်တော်များများကမအောင်မြင်ခဲ့ဘူး။ဒါပေမဲ့ဒီဥပဒေရှိလာတဲ့ခါကျတော့အမျိုးသမီးရဲ့ပါဝင်မှုကလုံးဝအမတန်မှရနှုန်းကတိုးတက်လာပါတယ်လို့ပြောပါတ
ယ်ဟုတ်ကဲ့ကျေးဇူးများကြီးတင်ပါတယ
်ဟုတ်ကဲ့ကျေးဇူးများတင်ပါတယ
်ဒေါ်လာတန်စီစဉ်တင်ဆက်တဲ့အမျိုးသမီးကဏ္ဍကိုနားဆင်ခဲ့ရတာဖြစ်ပါတယ်အခုတော့သုဒ္ဓဆောင်လင်အမေရိကန်တခွင်အလက်ပါအစိုးရတယောက်အနေနဲ့နိုင်ငံထူထောင်ရေးလုပ်ငန်းတွေအတွက်အခွန်ကောက်ခံပြီးပန္တာငွေရှာဖွေသလိုအခွန်ထမ်းပီသူတွေကိုအခက်အခဲနဲ့ရင်ဆိုင်ရချိန်မှာလည်းလိုအပ်တဲ့အကူအညီတွေကိုအစိုးရကပြန်လည်ထောက်ပံ့ပေးပါတယ်။အခုဒီပတ်သုဒ္ဓဆောင်နဲ့အမေရိကန်တခွင်အစီအစဉ်မှာအမေရိကန်ပြည်ထောင်စုရဲ့အခွန်ကောက်ခံပုံစနစ်နဲ့နိုင်ငံသားတွေရဲ့အခွင့်အရေးအကြောင်းကိုတင်ပြမှာဖြစ်ပါတယ်။အမေရိကန်ပြည်ထောင်စုမှာအနှစ်40ကျော်ကြာနေထိုင်ခဲ့ပြီး VOA ဝိုင်းတော်သားဟောင်းဦးထွန်းအောင်ကိုကိုအောင်ကဆက်သွယ်မေးမြန်းထားပါတယ်ရှင်။
ဟုတ်ကဲ့ပါဦးတော်ခင်ဗျာဒီကျွန်တော်ပထမဆုံးပြင်ဆင်တာကတော့ဒီအစိုးရတရားဟာပေါ့နော်နိုင်ငံအသုံးစေးလုံငွေအတွက်ဒီဘဏ္ဍာငွေရှာတာမှာအခွန်ကောက်ပြီးတော့လဲရှာပါတယ်ဆိုတော့အမေရိကန်ပြည်ထောင်စုမှာအစိုးရကဘယ်လိုပုံစံမျိုးနဲ့အခွန်ကောက်တယ်ဆိုတာကိုအရင်ဆုံးရှင်းပြပေးပါလားခင်ဗျာ
အမေရိကန်ပြည်ပါကအခွန်ကဒီဘဟုအစိုးရကောက်တာရယ်ပြည်နယ်အစိုးရကောက်တာရယ်နောက်မြို့နယ်အစိုးရကောက်တာရယ်ရှိတယ်လေဘဟုအစိုးရကောက်တာကတော့နှစ်မျိုးရှိတယ်လူတူရင်းစီကကောက်တာနော်အဲ့ဒါကဝင် individual အဲ့ဒီကောက်တယ်နောက်တစ်ခုကသူကဟိုဆိုတာကုမ္ပဏီကြီးရှေ့ကနေကောက်တာတစ်ခုရှိတယ်အဲ့နှစ်မျိုးနှစ်စားနဲ့သူ့ဝင်ငွေကိုသူယူတာပေါ့လေဒီတူချင်းစီကတော့အမေရိကန်မှာဆိုတော့လူတန်းရှင်းစားဆိုလောက်ကသူတို့အခွန်ငွေကိုဒီနှစ်စဉ် April 15ရက်နေ့နောက်ဆုံးထားပြီးတော့သွင်းရပါတယ်
ပြည်သူရေးစီကနေဝင်ငွေခွန်ကောက်တဲ့အခါမှာရောဘယ်လိုပုံစံမျိုးနဲ့ကောက်ခံလဲဆိုတဲ့အကြောင်းကိုရှင်းပြပါအောင
်လုပ်ငန်းဝင်တွေလုပ်ငန်းဝင်တွေကသူတို့ဒီလူတွေကိုလုခ္ခလိုပါတော့ပေးတဲ့ခါကြလို့ရှိရင်အခွန်ငွေကိုထုတ်ထားလိုက်ပြီးတော့မှအဲ့ဒီဒီအလုသမားကိုပတ်စံပေးတယ်နော်အဲ့ဒီလုပ်တဲ့အတွက်ဟိုသက်သာတယ်လीနောက်ကြတော့မှဒီလူတွေကအခွန်ငွေထမ်းဆောင်တဲ့အချိန်ရောက်တော့မှပေးရမယ်ဆိုလို့ရှိရင်အများကြီးဖြစ်နေတယ်ထုတ်ထားတာများနေလို့ရှိရင်အစိုးရပြန်ပေးတယ်နော်အဲလိုနေလို့ရှိရင်တော့သူကအထပ်ဖြည့်ပေးပါဆိုပြီးတောင်းတယ
်ဟုတ်ကဲ့ဟိုလုပ်ငန်းရှင်ကြီးတွေကိုကောက်ခံတဲ့ဒီအခွန်ငွေနဲ့ဒီတာမန်ပြည်သူတွေရဲ့ဝင်ငွေပေါ်ကောက်ခံတဲ့အခွန်ငွေကွာချက်ပေါ့လေအဲ့ဒါလေးနဲ့ပတ်သက်ပြီးတော့နည်းနည်းလောက်ရှင်းပြပေးပါလားနောက်ဟိုသူတို့ရဲ့ဝင်ငွေရဲ့ဒီဘလောက်ယာကိုင်နှုန်းကိုကောက်တာလဲခင်ဗျအ
ဲ့ဒါကယာကိုင်နှုန်းကဟိုဝင်ငွေများလို့ရှိရင်များတဲ့ရာဂိုင်းနှုံးပေါ့လေထဲဝင်သွားတယ်ဝင်ငွေနည်းတဲ့လူကြတော့5ရာဂိုင်းနှုံးနော်နည်းနည်းပတ်ဆောင်များလာတဲ့လူကြလို့ရှိရင်10ရာဂိုင်းနှုံးသူတို့ tax bracket လို့ခေါ်တယ်လေဘယ်အဆင့်ထဲမှာပါလဲဆိုတာအဲ့လိုရှိတယ်အဲ့တော့တစ်နှစ်ကိုငွေ12,000ရတဲ့လူကသိမ့်မပေးရဘူး5ရာဂိုင်းနှုံးလို့ပေးရတယ်အဲ့တော့သူ့ရှိမှဟိုကလေးတွေရှိတယ်ဆိုရှိရင်အဲ့ဒီအတွက်ကိုသူတို့ကဒီဗာလဲလူငင်းဝင်ပေးတယ်နော်ခလေးမရှိတဲ့လူကြတော့ပိုးပြီးပေးရတယ်အဲ့တော့ဟိုသထေးကြီးတွေကြလို့ရှိရင်ပိုးပြီးတော့ပေးရတယ်သူ ဒီကျွန်တော်တို့ဒီအခွန်အရေးကောက်တယ်ဆိုတဲ့အခါမှာပြည်တော်စုအစိုးရကနေပြီးတော့ကောက်ခံလို့ရလာတဲ့အခွန်အရေးတွေကိုဒီပြည်နယ်အစိုးရအနေနဲ့ဘယ်လိုခွဲဝေပြီးတော့သုံးဆွဲလဲဆိုတော့ပြောပြပေးအောင်ခင်ဗျဒီမှာသူကဖက်ဒရယ်မှုဆုံးနေဖက်ဒရယ်မှုဆုံးတော့အဲ့ဒီပါနဲ့ကွန်ပစ္စည်းဝယ်တဲ့အခါဟာလားအဝတ်ထည်ဝယ်မယ်အစားအသောက်ဝယ်မယ်အဲ့ဒါကြတော့စတိတ်ပြည်နယ်ကကောက်ရတယ် ပြန်ယူပြန်ရောအဲ့လိုရှိတယ်ဒီအခွန်ငွေကတစ်မျိုးစီရှိတယ်အဲ့တော့နောက်ပြီးတော့မြို့နယ်ကလည်းအခွန်ကောက်တယ်သူတို့ကလည်းသူတို့ဘတ်ဂျက်နဲ့သူတို့ရှိတယ်စိတ်မညာပါဘူးတချို့ဝန်ကြီးတွေကပြည်နယ်ဒီမှာဆိုလို့ရှိရင်မြို့နယ်အတွက်ကိုပြည်နယ်ကကောက်ပေးတယ်တခါလေသူရှင်းအောင်လို့မေးလမ်းမှာဆိုရင်တော့မဟုတ်ဘူးဒီမြို့နယ်တွေအတွက်ကိုကျောင်းစီဒီနောက်သူတို့ရဲ့မြို့နယ်အတွင်းရှိတဲ့လမ်းငယ်လေးတွေဖောက်ဖူတာတွေပါလေနောက်မြူနစ်ပယ်ကတွေပါဆိုတော့သူတို့နယ်ဆိုင်နေ
ဒါတော့အစိုးရအနေနဲ့ပေါ့နော်နိုင်ငံဘဏ္ဍာငွေအဖြစ်ရှာဖွေတာမှာအခွန်ဘယ်လိုကောက်လဲဆိုတာကိုအခုဦးထောင်ကပြောသွားတာပါတစ်ဖက်မှာကျတော့ဒီလိုမျိုးအခွန်ကောက်တယ်ဆိုတာကဒီရလာတဲ့နိုင်ငံတော်ဘဏ္ဍာငွေတွေကိုတိုင်းပြည်တည်ဆောက်ရေးလုပ်ငန်းတွေမှာအသုံးပြုတယ်လို့နောက်ဒီအခွန်နှန်းပြည်သူတွေကလည်းပေါ့နော်အကြောင်းအမျိုးမျိုးနဲ့ဒီအလုတ်လက်မဲ့ဖြစ်သွားတဲ့အချိန်မှာအစိုးရနေပြီးတော့အထောက်ပံ့ဘယ်လိုပြန်ပေးလဲဆိုတော့ကိုနည်းနည်းလောက်ရှင်းပြပေးပါအောင
်ကုမ္ပဏီမှာလုပ်နေတဲ့အမှုတန်းတွေအမှုတန်းတွေဟာလာကုမ္ပဏီကအကြောင်းမလှလို့ပေါ့ဒီနော်သူတို့အလုတ်သမားတွေရှော့ရမယ်ဆိုလို့ရှိရင်အဲသူတို့ရှော့တဲ့အခါမှာအလုတ်သမားတွေအလုတ်လက်မဲ့ဖြစ်တယ်အလုတ်လက်မဲ့ဖြစ်တဲ့အခါမှာသူတို့ရှိမှဘာခံစားခွင့်ရှိလဲဆိုတော့ဟိုဒီအလုတ်လက်မဲ့နော်ထောက်ပံ့ကြေးဆိုတာရှိတယ်အဲ့ဒါကိုရှော့ရတာပေါ့လေအလုတ်လက်မဲ့ဖြစ်သွားပြီဆိုပြီးတော့ရှော့ရတယ်ရှော့တဲ့အခါမှာဟိုရက်60ထင်တယ်အဲ့လိုပေးတယ်အဲ့ဒီတွင်မှာတော့သူအလုတ်ရှာရတယ်ဒီလိုထိုင်းနေလို့တော့မရဘူးအဲ့ဒါကဟိုသူအရင်ရတဲ့လာကလောက်တော့မရှိဘူးဒါမဲ့အဲ့ဒီလာကနဲ့တဝက်လောက်ရှိတယ်သုံးပုံတစ်ပုံလောက်ရှိတယ်ဒါမဲ့အဲ့လိုရတဲ့အတွက်သူဟဲ့လားဟိုမိသားစုဒုက္ခမရောက်ဘူးပေါ့နော်သူအချွေးတွေပေးဒီမှာအချွေးစနစ်ကိုသူကားပေးရမယ်ကားကမပေးလို့ရှိရင်ကားကိုကားကုမ္ပဏီကသိမ်းသွားလိမ့်မယ်နော်အိမ်မှာ mortgage ပေါ့လေအိမ်အကျိုးနင်းကိုပေးရမယ်နော်အိမ်ကိုဆက်ရမယ်အကျွေးဆက်ရမယ်နော်အိမ်တချို့ကတော့အပါတ်မန့်ငှားထားတယ်ဆိုလို့ရှိရင်အပါတ်မန့်ကိုပေးရတယ်နော်မင်းအပါတ်မန့်ကသူတို့နှင်းချမယ်အဲ့ဒီဥစ္စာလုံလောက်တလောက်ကိုအဲသူတို့ပေးထားတယ်အဲ့ဒါပြီးရက်90ပြီးသွားလို့ရှိရင်ဟောသူလည်းအလုပ်ရှာတယ်မရဘူးဆိုရင်တခါဟိုနင်းပါလေတန်းတိုးပြီးတော့ရှောက်လို့ရတယ်အဲ့ဒါရောသူတို့ကဒီမှာတော့ workman compensation လို့ခေါ်တယ်ဘယ်အလုပ်တစ်ခုလုပ်တိုင်းဒီကုမ္ပဏီကသူတို့အာမခံလုပ်ထားရတယ်ငွေလေးကိုဖယ်ဖယ်ပြီးတော့သူတို့ဝင်နေပေါ့လေအာမခံခြေပေးရတယ်အဲ့ဒါကိုအဲ့ဒီကနေထုတ်ပေးတာဒါကဟိုဗါလေပုဂ္ဂလိကကုမ္ပဏီပဲဖြစ်ဖြစ်နောက်ပြီးတော့ဝင်နေအစိုးရအမှုဒါမဲ့ဖြစ်ဖြစ်เนาะဒါပေမဲ့အလုပ်သမားတယောက်ကသူ့အပြစ်ကြောင့်เนาะအလုပ်ကနေထုတ်ခံရလို့ရှိရင်အဲ့ဒီမှာအဲ့ဒီကိစ္စကြလို့ရှိရင်ဒီဗါလေဒီအလုတ်လက်မဲ့ဟိုနေရှောက်ထားလို့ဒီဗါလေထောက်ပါကြီးရှောက်လို့မရဘူးသူ့အဖြစ်ကြောင့်ထုတ်ခံရလို့ရှိ
ဒီ social security လို့ခေါ်တဲ့လူမှုဖူလုံရေးတော့အတွက်ပေါ့နော်အစိုးရနေပြီးတော့ငွေကောက်တယ်နောက်ပိုင်းမှာပေါ့နော်ဟိုဘယ်လိုပြန်ပြီးတော့ထောက်ပံ့လဲဆိုတဲ့အကြောင်းကိုရှင်းပြပြပါအောင
် social security ကလည်းလူမှုဖူလုံရေးပေါ့လေအဲ့ဒါကတော့အလုတ်သမားလာခဲ့တဲ့အကိုအစိုးရကဟိုနေ 3.5၆နှစ်ရာဂိုင်းနှုံးနမ်းပြီဆိုလို့ထုတ်တယ်ထုတ်ကိုထုတ်တာအဲ့ဒါမရဘူးလက်ကတည်းကဘူးအဲ့တော့အဲ့ဒီနဲ့ဇာတူကိုကုမ္ပဏီကြီးကဟို GE ပဲဖြစ်ဖြစ်ပေါ့ဘာပဲဖြစ်ဖြစ် Apple ကုမ္ပဏီပဲဖြစ်ဖြစ်အလုပ်သမားတည်းကထုတ်တဲ့လောက်ကိုကုမ္ပဏီကလည်းဇာတူသူကထည့်ပေးရတယ်ဆိုတော့သူကသူနဆလို့ဖြစ်သွားတာပေါ့အဲ့ဒီကနေသူတို့လည်းဒါလည်းပင်ရှင်သဘောမျိုးပေါ့အဲ့တော့လူသမားတယောက်ကဟိုအနားယူသွားရဲဆိုပေမဲ့လည်းဝင်းဝေးကြီးအရန်ကျသွားပြီးတော့ဟိုလည်းဟိုအိမ်ကြီးကနေထွက်သွားရတာဘာလို့မရှိဘူးဘာလို့ဆိုကျမ်းမာရေးကိစ္စလူသမားတွေကကုမ္ပဏီတွေကနေအလုပ်တွေမရှိကြဘူးဆိုလို့ရှိရင်ကျမ်းမာရေးအာမခံကဟို6လပဲခံတယ်နောက်ပိုင်းကျရင်သူတို့မရှိတော့ဘူးအဲ့ဒီကြလို့ရှိရင် social security ganti ber medicare sura apain le shi de ai apain ga ku sei un de ya me so lo shi yin pe de pe de kha ja lo shi yin atak ga le ji la bi ha la a nalung yoga shi me hu yoga shi me di yoga shi me so lo shi yin ai medicare ga de help ga
သူတဆောင်တဲ့ American တခွင်အစီအစဉ်ကိုနားဆင်ခဲ့ရဖြစ်ပါတယ်အခုတော့သိပ္ပံနဲ့ဤပညာအလဲပါစိုက်ပျိုးဤပညာရှင်ဒေါက်တာချွန်ဝင်းနဲ့အတူဒေါက်ခင်မျိုးသက်ကဆွေးနွေးတင်ပြထားပါတယ်ရှင
်ဆန်ကိုအဓိကစိုက်ပျိုးစားသုံးတဲ့မြန်မာနိုင်ငံမှာမြမရည်မြင့်နဲ့မကန့်ညီတဲ့တရုတ်နိုင်ငံကဆက်စပါးမျိုးတွေနေရာယူနေတဲ့အကြောင်းဒီတစ်ပတ်မှာပြောပြပေးပါရှင်မြမရည်မြင့်နဲ့မကန့်ညီတဲ့ဆက်စပါးမျိုးကဘာပါလဲမြမရည်မြင့်နဲ့ကန့်ညီပြီးနိုင်ငံတကာကရောမြမနိုင်ငံသားတွေပါနှစ်သက်ကြတဲ့စပါးမျိုးတွေအဆင်ပြေပြေစိုက်နိုင်ဖို့အတွက်ဘာတွေလုပ်ပေးဖို့လိုအပ်ပါသလဲစိုက်ပျိုးရေးပညာရှင်ဒေါက်တာထွန်းဝင်းကပြောပြပေးမှာပါ
ရန်ကန်တော်နဲ့နိုင်ငံတကာဈေးကွက်တွေမှာအများစုကိုကုစားပြုနေတဲ့ကျွန်တော်ခုနနိုင်ငံတွင်းမှာလည်းစားသုံးနေပြည်ပမှာနိုင်ငံဈေးကွက်မှာလည်း60 90လုံးကိုစားပြုနေအမတစပါးမျိုးနဲ့100လုံးကိုစားပြုနေတဲ့ပေါ်ချန်စပါးနဲ့ပတ်သက်ပြီးတော့သူတင်တဲ့လုပ်ငန်းတွေမျိုးတက်တဲ့လုပ်ငန်းတွေနိုင်ငံတော်ကိုမျိုးစိတ်လုံးလုံးလောက်ပေးနိုင်တဲ့ဒေသမှအလုပ်ကိုချက်ချက်ချင်းမှမျိုးစိတ်လုံးလုံးလောက်ပေးနိုင်တဲ့ဒီလိုသူတင်တဲ့မျိုးတွေကိုပဲကျွန်တော်တို့ကမျှော်လင့်နေတယ်လက်ရှိကျွန်တော်တို့ဒေသစပါးမျိုးတွေပေါ်မှာအယုံဆိုင်တဲ့သူတင်တဲ့မျိုးကိုကျွန်တော်လက်ရှိမှာမတွေ့ရပဲနဲ့ကျွန်တော်စမျိုးစပါးနဲ့ပတ်သက်တဲ့ဒီရင်ဖိပါဝါဈေးကွက်မရှိတဲ့ဒီစာမျိုးစပါနိုင်ငံများမျိုးကိုပုံမှန်နိုင်နေလို့ကျွန်တော်တို့ပြည်ပကိုဈေးကြီးပေးွယ်ပြီးတော့ကွာပြည်တွင်းမှာမျိုးပွားတဲ့အဆင့်ကိုပဲသူတင်နာသဘောမျိုးချေပြန့်လုပ်နေတဲ့ဒေသမားတွေကိုဖြန့်ဝေဖို့ရောင်းချဖို့လောက်ပဲနိုင်ငံတော်ရဲ့သူတင်နာစင်တာတွေမှာတွားပေးလုပ်နေတာတွေ့တဲ့အလုံးကိုအားရစရာမရှိပါဘူးအန်ချော်နေတဲ့နေသားမလို့တွေ့ရတယ
်ဟုတ်ကဲ့ဆရာစာမျိုးစပါနာမည်လေးပြောပြပေးပါဆရာ
နာမည်ကတော့ဆင်းရွှေလီပါခင်ဗျာဆင်းရွှေလီကတော့လွန်ခဲ့တဲ့2010ခေတ်ကစိုက်တာ9နှစ်ရှိပါပြီ
ဆံမျိုးစပါးဆိုတာဘာပါလဲဆရာ
ဆံမျိုးစပါးဆိုတာကျွန်တော်တော်ကူခဲခဲခဲနဲ့ကျွန်တော်တပည့်ရိုင်းနဲ့တပည့်ရင်နဲ့အဲ့ဒီမျိုးစင်တစ်ခုကိုတပည့်ရိုင်းဆိုတာကတော့တော်တော်ကူအောင်မြင်ခဲ့တယ်တပည့်ရင်အဆက်ကောင်းတဲ့ဒီအမရစွားမျိုးနဲ့ချင်းချင်းပန်းပန်းဆက်ပြီးတော့အောင်မြင်တဲ့အဆက်ကောင်းတဲ့မျိုးထီရတဲ့ဖြီကိုကျွန်တော်တို့ကဆက်ပြီးတော့လှုပ်ရတဲ့ခက်ခဲတော့နည်းနည်းတော့စိတ်ပညာရှင်တွေစူးစိုက်လို့လို့ရတဲ့မျိုးစပါးဖြစ်ပါလေ။သူကပို့ပြီးတော့နှစ်ဆလောက်ပို့ထွက်တယ်။ဆံမျိုးစပါးကိုကျွန်တော်တို့အလုံးခက်ခဲခဲနဲ့ combination ဒီထွက်ကောင်းအောင်ရတဲ့ combination တစ်ခုရဖို့ကိုဟိုလိုင်းအမလိုင်းဆိုရှိတယ်။သူက parental lines ဒီကလိုင်းတွေကိုဒီအဖိုးနဲ့အမလိုင်းကိုတိပြရဝယ်ရပါလား။ဈေးကြီးပြီးဝယ်ရတယ်။ဝယ်ပြီးတော့မှကျွန်တော်တို့ကအဲ့ဒီမျိုးဘာမှမရှိတဲ့ channel မှာပွားပါတယ်ခင်ဗျာပွားတယ်ဝိမုံငူပွဲတော်တွေဘာကြီးလုပ်ပြီးတော့ပွားတယ်ပေါ့ဆရာမရေပွားပြီးတော့မှလင်သမားကိုဝေတာပေါ့ဒီအဆင့်ပဲရှိသေးတယ်တကယ်တော့ဖြစ်တင်တာကတော့ကျွန်တော်တို့ကဒီဆံမျိုးစပါးကိုသင်ကြည့်ပါတယ်ဘယ်လိုလဲဆိုတော့ကိုယ်ပိုင်အဖိုးလိုင်းအမလိုင်းမဝယ်ဘဲနဲ့တញ្ញံရမဝယ်နဲ့ကိုယ်တိုင်းကိုယ်ပိုင်ကိုယ်နဲ့ဒေသနဲ့ကိုက်ညီတဲ့ငွားပြီးရေးမြရာတည်ဦးနဲ့ကိုက်ညီတဲ့အဖိုးလိုင်းမိခင်ဖောက်တင်လိုင်းနှစ်ခုသာရမယ်ဆိုရင်တော့ပါရှူထမ်းတယ်လို့ပါပဲဗျတမို့ရှိတဲ့အနေထားပါပဲဒါမှယနေ့အထိကျွန်တော်တို့စူးစမ်းရတယ်ကျွန်တော်တူတူများပြန်ရှင်စူးစမ်းရတယ်စူးစမ်းတော့လဲဆိုတော့ကျွန်တော်ပြောဆို budget ကလေးကနည်းချင်းလေးနဲ့စူးစမ်းလို့မရဘူးဒီစား budget ကိုလုံပုံအော်ပြီးသုံးမှဖြစ်လာမယ့်ကိစ္စဖြစ်တဲ့ဗျယနေ့အထိကိုယ်ပိုင်ညီမကြီးရဲ့ကိုယ်ပိုင်အဖိုးဖိုးလိုက်မှလိုင်းဆိုတာမရသေးဘူးမရသေးတဲ့အတွက်အခုကျွန်တော်တို့ကဒီကိုယ်နဲ့နှိစက်တဲ့တရုတ်ကစိတ်ပညာရှင်တွေထုတ်တဲ့အခုလိုက်မှလိုင်းမျိုးကိုပဲဒီနေ့စည်းကြည့်ပေးပြီးတော့ကျွန်တော်တိုင်းပြည်မှာထုတ်လုပ်နေခြင်းဖြစ်ပါတယ်။ဒီမျိုးစပါးကအဲဒီလိုခက်ခဲခဲလို့တော့လေသူ့ရဲ့အချက်တစ်ခုကတော့အထာသုံးဆက်ဖို့လိုပဲတစ်ခါထိုက်ပြီးနောက်တစ်ခါနောက်ထပ်မှာကျွန်တော်ဆက်ပြီးသုံးလို့မရဘူးမျိုးပြည့်ဆက်ပြီးဆိုက်လို့မရတော့ဘူးတစ်ခါသုံးဆက်ဖို့လိုပဲတစ်ခါသုံးပြီးရင်သူကလွတ်ပြရမယ်အနေထားဆိုတော့နောက်နေ့ဆိုင်မဲ့လင်သမားကနောက်တစ်ခါဆိုက်မဲ့အတွက်ကိုမျိုးထပ်ပြီးတော့ဝယ်ရပါလေ Music Company တွေကဈေးကိုကျွန်တော်ပေးပြီးဝယ်ရတယ်ဆိုတော့အတိုင်းဒီလုံးကလိုအပ်တဲ့မျိုးပေါင်းတန်ပေါင်း30ကိုဘယ်လိုပဲကုမ္ပဏီကပေးနိုင်မလဲဆိုတော့ပြီးစီရပါဘူ
းဒီဆင်းရွှေလီစပါးစိုက်တန်နဲ့ပတ်သက်ပြီးပြောပြပေးပါဆရာ
ရင်းမြင်နေတာနဲ့သူကဘယ်နေရာပဲစိုက်တယ်ဆိုရင်ရာသီဥတုကောင်းမှုနေတာပြီးတော့ရင်းမြင်ထိုင်ကောင်းတဲ့ဆေးရီတောက်နေရာပဲစိုက်တယ်ဆိုတော့ကျွန်တော်ပြည့်နေတာဆေးရီတောက်ကြည့်လိုက်တော့လေမီတာမတ်က15000လုံးအများဆုံး15000လုံးရှိတော့ဆေးရီတောက်စိုက်တော့မှတိုင်းမီယွန်ရဲ့15000လုံးပဲကိုကြားပြတဲ့ဒီစပါးအနေထားကိုကျွန်တော်တို့နိုင်ငံတော်ရဲ့ပြည်မှန် တတိကတိကဏအနေနဲ့ကိုကရှေ့ရှုဆောင်နေတဲ့အတွက်တော်လေးကိုကျွန်တော်တို့ကအများစုသော
အဆင်မပြေဘူး
နေတဲ့စပါးတွေအတွက်ကတော်တော်လေးကိုကျွန်တော်တို့အားမရစရာဖြစ်ပါတယ
်ဟုတ်ကဲ့ဆရာ
ဒီစပါးနဲ့ပတ်သက်လို့ကျွန်တော်တို့စပါးရဲ့တန်ဖိုးကိုကျွန်တော်တို့တိတ်ပြီးတော့ထားပါတယ်ဘာလို့နေရာမှာထားမလဲဆိုရင်လူကြီးတိတ်သေးတဲ့ငါပေးချင်သွားတဲ့ TOP လိုအိန္ဒိယတီလိုလူကြီးတိတ်သေးတဲ့ခါမှာပေါက်ကွဲတဲ့ခါမှာဆန်စပါးလိုအပ်လာပြီဆိုလို့ရှိရင်တော့ဒီဆင်းရှင်လူစပါးမျိုးကိုကျွန်တော်တို့ကတရားဒီမှာ200 300အထိတီးအောင်လုပ်ပြီးတော့ဒီငတ်မပေးတန်ကနေတော့ဖြည့်ဆွမ်းလို့ရတယ်။တစ်ချက်ကသူကငတ်မတန်ကိုသူကဖြည့်ဆည်းနိုင်တော့လဲသူရဲ့စားကောင်းတဲ့အရသာမှာကသူကဒီချက်ပြီးပြီးချင်းမှာပဲကြော့တယ်။ခဏအေးသွားပြီဆိုရင်သူကကြောက်ခဲလို့မာတယ်။ဆိုတော့သူကအဆင်မပြေဘူး။ကျွန်တော်တို့လောဆယ်တိုင်းပြည်မှာစားနေတဲ့လူများစုအတွက်ကတော့အဲဒီလိုမျိုးကျွန်တော်ဗမာစံနေပဲအမတာလို့ကျွန်တော်တို့ကောစားမျိုးပဲစံဟိုပြောပြပြောင်းနဲ့ခါချင်းခြားတော့ညတော့တယ်ဗမာပြည်မှာဒီစပားနဲ့ပတ်သက်လို့ပြတွင်းတွေ့တယ်လူမရှိဘူးဘလို့ဒီကျွန်တော်ဒီစပားကိုတူတာပြီးထုတ်လို့တော့စားတော့မှုမရှိတဲ့အတွက်ဒီဥစ္စာအခက်ခဲရတော့ဆက်လိုက်ဒီနေ့ထိတွေ့နေတာပဲညသမားဆိုက်ပြီးတော့ဝမ်းမဲ့လူမရှိတဲ့အနေထားပေါ့
ဟုတ်ကဲ့ဆရာတရုတ်ပြည်ကနေရတဲ့ဆက်မျိုးစပားဟာမြန်မာနိုင်ငံရဲ့ရေမြေရာသီဥရုနဲ့အဆင်ပြေပါသလားဆရာအခြေအနေဘယ်လိုရှိပါလဲ
ဒီစားတော့ genetic and environment ဆိုတော့တချို့ပြောင်းဝင်တကူဆိုတာကဒီလိုပေါ့သူရှင်းတန်တဲ့နေရာပဲသူကအောင်မြင်သွားဖြစ်သွင်းတဲ့အတွက်တိုပီပါရှိတဲ့ရာသီဥတုကအေးတယ်ဟောနေညပူချိန်ကဟောဒေတာရဲ့ latitude longitude ကစလို့လမ်းဝေးกว่าတဲ့ဒေတာကလာတဲ့မျိုးဖြစ်တဲ့အတွက်သူတို့ကကျွန်တော်တို့ဘဝပြည်တဲ့ဆင်းလာတဲ့ခါကျတော့ဘဝညွာကအခုက temperature high temperature 35 အထက်မှာရှိတယ်40နှစ်လောက်ထိရောက်တယ်အဲ့တော့ဒီဘာဖြစ်လို့ဆိုတော့ရှမ်းပြည်ကလူကမကွေးတိုင်းကိုလာပြီးတော့လှုပ်တယ်လို့မခံစားနိုင်ခံစားနေတော့သူ့မှာဘာတွေနဲ့ပြလဲဆိုတော့ယောဂါတွေထူပြောတယ်ရွက်ညူပုတ်ယောဂါ၊ဇဘာကုတ်ကျိုးယောဂါ၊ကျွန်တော်ဇဘာရွက်ချောက်ယောဂါဒီယောဂါတွေကရောပြွန်ပြီးတော့ကျွန်တော်တို့ဒီအေးတဲ့တန်မှာရှိတဲ့ဇဘာကဒီအဖူးရဲ့ခက်ချင်းမှာဒီယောဂါတွေကပြိုးကင်းစတွေကအပစက်ပြောက်တွေနဲ့ဇဘာဆိုင်ခင်းတစ်ချောင်းလုံးကအဆက်ပြောက်တွေကနေကြွားလာပြီးတော့ခြောက်လာပြီးတော့အနံထွက်ချိန်မှာတကယ်ဇဘာရဲ့အနံကိုဖြည့်ဆည်းပေးမဲ့ရွက်တွေကအကုန်လုံးကဒီယောဂါတွေနဲ့ခြောက်နေတယ်ဇဘာရွက်ခြောက်တဲ့အခါကျတော့ဇဘာကရွက်စိမ့်လန်းနေမှတာလည်း photosynthesis ဆိုတဲ့အစာချက်လုပ်ခြင်းလုပ်ငန်းလုပ်လိုက်ပြီးတော့ဇဘာရဲ့ဒီအဆင့်ဆန်တွေကိုဖြည့်ဆည်းနိုင်တာအဲ့ဒီအချိန်မှာခုနကယောဂါတွေကတောက်တောက်လဲကျနေပြီဖြစ်တဲ့အတွက်ဒီအစီအစံတွေကသူတို့ထွက်နိုင်တဲ့ညာထွက်နိုင်တဲ့အစီအစံတွေက200ထွက်နိုင်တဲ့အားလုံးကအချင်းနေဖြစ်ပြီးတော့အမှားကျတဲ့နန်းတွေမကိုက်တဲ့အနေထားပေါ်ဆံပါရဲ့ဒါတဲ့လက်တွေ့ဒီတိုင်းပြည်လုံးမှာခံစားနေရတဲ့အနေထားပဲကိုဒေတာနဲ့မကိုက်ကြည့်တဲ့မျိုးတွေကိုဒီမှာလာပြီးတော့စိုက်ပျိုးနေတဲ့အတွက်ဒီသားနဲ့ကိုက်ကြည့်တဲ့ကိုဒေတာမှာပေါင်းရွှေထုံးမဲ့မျိုးတွေကိုဒါရင်ကျွန်တော်တို့ကဥစားပေးပြီးတော့စိုက်တင်မယ်ဒီကိုဒေတာမှာကိုက်မဲ့မိဘမျိုးတွေကိုဒါရင်ကိုဒေတာလုတ်ပြီးတော့ဝိုင်မျိုးနဲ့ပုံမျိုးမျိုးနဲ့ကိုဒေတာနဲ့ဆိုရင်တော့ဒီတော့ဒီကြီးမားတဲ့ပြဿနာတွေခက်ခဲတွေတော့ဒီအားလုံးရင်ဆိုင်ရမှာပေါ့ဗျာ
စိုက်ပျိုးရေးပညာရှင်ဒေါက်တာထွန်းဝင်းရဲ့ပြောကြားချက်လည်းပဲဒီသတင်းပတ်အတွက်သိပ္ပံနဲ့ဤပညာကဏ္ဍကိုဒီမှာပဲရန်နာလိုက်ပါရစေနောက်တစ်ပတ်မှပြန်ပြီးဆုံကြအောင်နော
်သိပ္ပံနဲ့ဤပညာအစီအစဉ်ကိုနားဆင်ခဲ့ရဖြစ်ပါတယ် VOA ရနဲ့တောက်ကြနေညသတင်းတွေကိုထုတ်လွှင့်ပေးနေပါတယ်အခုတော့ကြန့်ရှိနေတဲ့အချိန်မှာသတင်းချင်းချုပ်ကိုကိုအောင်ကကြီးညာပေးပါမယ်ရှင်
အမေရိကန်ပြည်အောင်စုအတွင်းလိင်လူချင်းလက်ထပ်နိုင်တဲ့အခွင့်အရေးကိုအမေရိကန်တရားရုံးချုပ်ကဒီကနေ့မှအတည်ပြုလိုက်ပါတယ်။ဒါဟာလိင်လူအခွင့်အရေးလှုပ်ရှားသူတွေအတွက်သမိုင်းဝင်အောင်မြင်မှုတစ်ရက်လည်းဖြစ်ပါတယ်။လွန်ခဲ့တဲ့ကာလအတွင်းတုန်းကတော့ဝါရှင်တန်နဲ့တခြားပြည်နယ်36ခုမှသာလိင်လူချင်းလက်ထပ်နိုင်တာပါ။အခုဒီတရားရုံးချုပ်ရဲ့ဆုံးဖြတ်ချက်တကြောင်အမေရိကန်ပြည်နယ်50လုံးမှလိင်လူချင်းလက်ထပ်နိုင်တော့မှာဖြစ်ပါတယ်ခင်ဗျာ။ဆိုမာလီယာတောင်ပိုင်းလေကုံမြို့ကအာဖရိကတမကတပ်ဖွဲ့အခြေစိုက်စခန်းကိုအယ်ရှာဘတ်စစ်သေးကြွတွေဝင်ရောက်တိုက်ခိုက်တာမှာအာဖရိကပူးပေါင်းတပ်ဖွဲ့ဝင်80ကျော်သေဆုံးခဲ့ပါတယ်။ဒီကနေ့ပနက်စောပိုင်းမှာစစ်သေးကြွတွေကဖောက်ခွဲပစ္စည်းတွေအပြည့်တင်လာတဲ့ကားတစ်စင်းနဲ့ဒီအခြေစိုက်စခန်းရဲ့အဓိကဝင်ပေါက်စီကိုအချိန်နဲ့မောင်းဝင်လာပြီးတဲ့နောက်ဘာရန်ဒီတပ်ဖွဲ့တွေနဲ့အပြန်အလှန်ပစ်ခတ်ခဲ့တာပါ။ပြင်းထန်နိုင်ငံတောင်ပိုင်းကဆက်ယုံကိုအကြမ်းဖက်တိုက်ခိုက်မှုအတွင်လူတအူးခေါင်းပြတ်သက်ခံရပြီးတခြားတအူးကိုထိမ့်သိမ်းနိုင်ခဲ့ပါတယ်။အာရီပြဘာသာစကားနဲ့ရေးထားတဲ့ဒီအဝတ်နဲ့လွှမ်းခြုံထားတဲ့လူတအူးရဲ့ခန္ဓာကိုယ်နဲ့ဦးခေါင်းကိုရှာတွေ့ခဲ့တဲ့ဆက်ယုံဝင်းကျင်မှာလူညိုကြီးတုံ့ပြန်ချထားတာဖြစ်ပါတယ်။မြန်မာနိုင်ငံမှာသွေးလွန်တုတ်ကွေးယောဂကူးစက်ခံရသူအရေအတွက် 8,000 ကျော်ကနေ 9,000 လောက်ထိရှိလာပြီးလုံခဲ့တဲ့အပတ်တည်းမှာလူပေါင်း40လောက်သေဆုံးခဲ့တယ်လို့သတင်းတွေမှာဖော်ပြကြပါတယ်ခင်ဗျာ
။သတင်းချင်းချုပ်ကိုကိုအောင်ကကြေညာပေးခဲ့တာဖြစ်ပါတယ်။ဒီညအစီအစဉ်ထုတ်လုပ်ရေးမှုကမန္တန်ချမ်းဖြစ်ပြီးအတန်ဖန်းအင်ဂျင်နီယာကတော့ Glenn von Carlio ဖြစ်ပါတယ်။ကျွန်မနောင်လဖိုက်ပါ။ VOA American အတန်ရဲ့စနေနေ့မနက်ပတ်အစီအစဉ်တွေကိုတော့ line meter 30 40 49ရောနဲ့ဖန်ယူနာဆင်နိုင်ကြပါရှင်။တော်ရရှင်များနဲ့တူပါမြန်မာပြည်သူပြည်သားအားလုံးကိုရော့စိတ်ပါရှင်လုံးချမ်းမြေ့ကြပါစေ။ VOA ကို စင်တဲ့အတွက်လည်းအထူးကျေးဇူးတင်ရှိပါတယ်ရှင
。This program has come to you from the Voice of America, Washington.